Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနက်ခင်းဖြစ်ကြပါစေခင်ဗျာ VO American တန်ရဲ့2019ခုနှစ်ဒီဇင်ဘာလ9ရက်စနေနေ့မနက်ဖက်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းလူမီတာ30.40 48တို့အပြင် VO ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာကျွန်တော်ညံဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတောင်းယူတင်ဆက်မှာပါ
မင်္ဂလာပါရှင်ကျမခင်ဗျာတပါဒီမနက်ခင်းသတင်းတွေကိုကိုကြော်ကြော်သိမ့်တဲ့အတူကြေညာပေးပါပါဖလော်ရီဒါပြည်နယ်အမေရိကန်ရေတပ်အခြေစိုက်စခန်းတစ်ခုမှာလူသေဆုံးခဲ့ရတဲ့တနပ်တိုက်ခတ်မှုမှာ sorry လေတပ်က၄မျိုးတူပါဝင်ပတ်သက်နေတာနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးနေပါပြီကုတုပါလောင်ဒုက္ခသည်စခန်းက ARSPH ရူညာအဖွဲ့အစည်းတစ်ခုရဲ့ဌာနချုပ်ကိုချိတ်ပိတ်ဖို့အတွက်ဘင်္ဂလားဒေ့ရှ်အစိုးရတာဝန်ရှိသူတွေကအမိန့်ထုတ်ပြန်ခဲ့ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားရမှာပါကိုညောင်ဝင်းအောင
်ဟုတ်ကဲ့ပါခင်ဗျာ ICJ မှာမြန်မာနိုင်ငံကိုတရားဆွဲလိုက်တဲ့အမှုဟာအမှန်တရားပေါ်ပေါက်လာစေဖို့ခြေလှမ်းတစ်ရပ်ဖြစ်တယ်လို့ပြည်တွင်းလူသိထင်ရှားသူတချို့ကသုံးသပ်ပါတယ
်ပေါ့အများစုကတော့ပဲအမှန်တရားပေါ်ဖို့အတွက်ခြေလှမ်းတစ်လှမ်းတော့တွေ့လာပြီလမ်းသားတစ်ခုပေါ်လာပြီလို့အဲ့လိုခံယူတဲ့လူများပါတယ်သာသီနာသီ
ဒီအစ္စလမ်ဓမ္မဗိမာန်အကြီးကဲဦးအေးလွင်ပြောကြားသွားတာပါဒီအကြောင်းနဲ့အတူထိုင်းမြန်မာနယ်စပ်ကမွန်စစ်ပြေးဒုက္ခသည်တွေရဲ့အခြေအနေထိုင်းမှာရွှေပြောင်းလူသမားတွေလစာတိုးရမယ့်အကြောင်းနဲ့စီးကိန်းမြန်မာနဲ့အင်ဒိုနီးရှားကစားပွဲခန့်မှန်းချက်တွေကိုလည်းတင်ပြသွားမှာပါအခုရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုကျော်သိန်းတို့ပြောပြပေးပါအောင်ဗျာ
ဖလော်ရီဒါပြည်နယ်ပန်ဆာကိုလာကအမေရိကန်ရေတပ်အခြေစိုက်စခန်းမှာလူသေဆုံးခဲ့ရတဲ့တနပ်ပစ်ခတ်မှုတစ်ခုမှာ sorry လေတပ်ကလင်းမှုတူပါဝင်ပတ်သက်နေတာနဲ့ပတ်သက်ပြီးအမေရိကန်အစိုးရစုံစမ်းစစ်ဆေးသူတွေအဖြေရှာနေကြပါတယ်ပစ်ခတ်မှုကတောက်ကြံနေအစောပိုင်းမှာပန်ဆာကိုလာကအမေရိကန်ရေတပ်ရဲ့လေတပ်အခြေစိုက်စခန်းမှာ Naval Air Station မှာဖြစ်ပွားခဲ့တာဖြစ်ပြီး၄ဦးသေဆုံးခဲ့ရတယ်လို့နောက်ထပ်၈ဦးလည်းဒဏ်ရာရခဲ့တယ်လို့တာဝန်ခံရဲရရှိသူကပြောပါတယ်အမေရိကန်ရေတပ်ရဲ့ရဲတပ်ဖွဲ့အရာရှိတွေကတော့တနက်နေ့ပြစ်ခတ်သူဟာ sorry လေးမှုတူဖြစ်ပြီးသူဟာပန်ဆာကိုလာအခြေစိုက်စခန်းမှာပြုတ်လုတဲ့လေ့ကျင့်သင်တန်းကိုတက်ရောက်နေတဲ့နိုင်ငံခြားသင်တန်းသားယာကျော်တဲ့ကတူဖြစ်တယ်လို့ပြောပါတယ်။တနက်နေ့ပြစ်ခတ်သူရဲ့အမည်ဟာမိုဟာမက်ဆိုင်အယ်ချမ်မရင်းဖြစ်ကြောင်း NBC သတင်းမှာဖော်ပြထားပါတယ်။ပန်ဆာကိုလာရေတပ်ရဲ့လေတပ်အခြေစိုက်စခန်းတက်ကိုတနက်ယူဆောင်ခွင့်ပြုတ်မထားဘူးလို့S. Campbell County ရဲရရှိ David Morgan ကပြောပါတယ်။ဒါပေမဲ့တနတ်သမားဟာတနတ်ကိုဖွက်ပြီးသွန်းလာနိုင်ခဲ့ကြောင်းနဲ့ခုလိုပြက်ခတ်ခဲ့တာဖြစ်ကြောင်းပြောပါတယ်။ဒီလိုအခင်းဖြစ်ပွားတဲ့အကြောင်းရင်းအသေးစိတ်ကို FBI ကစုံစမ်းစစ်ဆေးနေပြီဖြစ်ပါတယ်
။သမ္မတဒေါ်နယ်ထရမ့်ကိုတရားစွဲဆိုရေးအော်လုတော်မှာဆက်ပြီးလှုပ်ဆောင်နေတာတွေကိုသမ္မတအင်ပြည်တော်ကပူပေါင်းဆောင်ရွက်မှာမဟုတ်ပါဘူး။သမ္မတကိုတရားစွဲဆိုရေးလူကြီးမျိုးရဲ့စုံစမ်းစစ်ဆေးမှုဟာလုံးဝအခြေမြစ်ကင်းမဲ့ပြီးလိုရမယ့်လုပ်ငန်းစဉ်နဲ့အခြေခံမျှတမှုများဆိုင်ရာသတ်မှတ်ချက်တွေကိုချိုးဖောက်နေပါတယ်လို့သမရရဲ့ရှင်းနေဖြစ်သူဖက်စီဘိုလုံကအော်လူဒိုတရားရေးကော်မတီဥက္ကဋ္ဌဂျရွန်ဒယ်လာစီပို့တဲ့စာထဲမှာဖော်ပြထားပါတယ်သမရရဲ့ရှင်းနေတွေအနေနဲ့တရားရေးကော်မတီမှာလုပ်ဖို့ရှိနေတဲ့ဂျာနာပွဲတွေမှာသမရကိုကူစားပြုပြီးတက်ရောက်မယ်မတက်ရောက်ဘူးဆိုတာအကြောင်းပြန်ဖို့နောက်ဆုံးသတ်မှတ်ထားတဲ့တောက်ချာနေမွန်လယ်ပိုင်းမတိုင်ခင်တနာရီတော်မလူတော့တဲ့အချိန်မှာသမရရဲ့ရှင်းနေကအကြောင်းပြန်လာတာပါလူကြီးမင်းတို့အနေနဲ့ဒီစုံစမ်းစစ်ဆေးမှုကိုချက်ချင်းအဆုံးသတ်တင်ပြီးနောက်ထပ်ကြားနာပွဲတွေနဲ့ထပ်ပြီးအချိန်ကိုမခံပါနဲ့တော့လို့ရှေ့နေစီဘိုလုံးကစာထဲမှာပြောထားပါတယ်။သူ့ကိုတရားစွဲမယ်ဆိုရင်အခုပဲစွဲလိုက်ပါ၊မြ мян စွဲပါ။ဒါဆိုရင်သူ့အနေနဲ့တက်လွတ်တော်မှာမျှတတဲ့စစ်ဆေးမှုကိုရမှာဖြစ်ပြီးတိုင်းပြည်ဟာလည်းပုံမှန်ပြန်လည်ပတ်နိုင်မယ်လို့သမရကထွတ်တာမှရေးခဲ့တာကိုရှေ့နေဖြစ်သူကထပ်ပြီးပြောထားပါတယ
်။ပြင်သစ်နိုင်ငံရဲ့အငြင်းစားယူမှုပင်စင်စနစ်ကိုပြုပြင်ပြောင်းလဲဖို့သမရအီမန်နျူအယ်မက်ခရွန်ရဲ့အစီအစဉ်ကိုနိုင်ငံတော်ဟန်အလုတ်သမားသမ္မတကန့်ကွက်ဆန္ဒပြနေကြတာတောက်ကြံနေမှာနှစ်ရက်ရှိသွားပြီဖြစ်ပါတယ်။ဒီပြုပြင်ပြောင်းလဲမဲ့ဆန္ဒဟာအတန်းနဲ့ချီတဲ့အလုတ်သမားတွေကိုအလုတ်ချိန်ပိုးပြီးလှုပ်စေပြီးတော့လူဝါကအကျိုးခံစားခွင့်ကတော့ပိုးပြီးနည်းသွားစေနိုင်တဲ့အတွက်ဆန္ဒပြကြတာပါ။ဒီဆန္ဒပြမှုဟာပြင်သစ်တနေငံလုံးနှိပါရဲ့လုပ်ငန်းလဲပတ်မှုကိုအခုဆိုရက်ဆိုင်စေတာနှစ်ရက်ရှိနေပါပြီ။ကျက်တပရင်းနေဆန္ဒပြမှုမှာလူပေါင်း၈သိန်းကျော်ပါဝင်ခဲ့တာပါ။ဒီဒုတိယနေ့ဆန္ဒပြမှုကြောင့်လည်းနိုင်ငံတော်ကူးတန်းသွားလာရေးတွေရပ်ဆိုင်းသွားတယ်လို့ကြောင်းများစုကပိတ်ခဲ့ရတဲ့အပြင်ဆေးရုံတွေမှာလည်းဆေးကုသမဲ့သူမရှိဖြစ်ကုန်ပြီးအစိုးရရဲ့အခြေခံဝန်ဆောင်မှုတွေကောင်းကောင်းမရဘဲဖြစ်ကုန်ပါတယ်။ကျက်တပရင်းနေ့ဆန္ဒပြပွဲမှာပါရီမြို့နဲ့တခြားမြို့ကြီး20ကျော်မှာအတော်လေးငြိမ်းချမ်းတဲ့ဆန္ဒပြမှုရှိခဲ့ပေမဲ့တချို့နေရာမှာတော့အကြမ်းဖက်မှုတချို့တွေ့ရပါတယ်။ထောင်နဲ့ချီတဲ့ဆန္ဒပြသူလာပြီးစုဝေးတဲ့ပါရီအရှေ့ပိုင်းက please ဒီ la republic နားမှာတော့ဆန္ဒပြသူတချို့ကဆောက်လို့ရနောက်ဆက်တွဲကားတစီးကိုမီးကျင်ရှုတ်ခဲ့တယ်လို့ရဲတွေကလည်းမျက်ရည်ဘုံတွေနဲ့ပြန်ပစ်ခတ်ပါတယ်အလုံသမားတွေကိုအလုံချိန်ပို့လို့ဖို့အစိုးပြုထားတဲ့အစီအစဉ်ကိုပြင်သစ်သမရပယ်ဖြတ်မပစ်မချမ်းဆက်ပြီးဆန္ဒပြသွားမယ်လို့သမကခေါင်းဆောင်တွေကပြောပါတယ်အစီအစဉ်အသေးစိတ်ကိုမသိရသေးပေမဲ့သမကနဲ့ညှိနှိုင်းဆွေးနွေးပြီးရှေ့သတင်းပတ်ထဲမှာဝန်ကြီးချုပ်ကမူပေါင်းချပြဖို့ရှိတယ်လို့သမရယုံကချက်တပ်ပြီးနေမှာပြောထားတာပါ
ပြည်ထောင်နိုင်ငံမှာလာမယ့်ကြာသပတေးနေ့ကျရင်၄နှစ်တောင်မရှိသေးတဲ့အချိန်တွင်တတိယအကြိမ်မြောက်ထူထူရွေးကောက်ပွဲအတွက်မဲပေးကြရမှာဖြစ်ပါတယ်။ဒီမဲပေးပွဲကနေဘယ်လိုအဖြစ်မျိုးထွက်လာမယ်ဆိုတာခံမှန်းဖို့မလွယ်ဘူးလို့မဲစစ်တမ်းကောက်သူတွေနဲ့နိုင်ငံရေးသမားတွေကသတိပေးထားပါတယ်။မျိုးဆက်တစ်ခုအတွင်းမှာအရေးအပါဆုံးဖြစ်မဲ့ဒီရွေးကောက်ပွဲမှာအဓိကနိုင်ငံရေးပါတီချင်းတစ်ခုဖြစ်တဲ့ Labour Party နဲ့ Conservative Party တို့ကြားအကြိမ်နဲ့ရှင်ပြန်ရမယ့်ပုံရှိပါတယ်။ပါတီနေရာစလုံးကခေါင်းဆောင်တွေပေါ်မဲဆန္ဒရှင်တွေရဲ့မနှိမ့်မြို့မှုဟာအခုချိန်လောက်ဘယ်တော့မှဆူဆူရွေးပါမရှိဘူးလို့လေ့လာသူတွေကပြောပါတယ်။အဓိကပါတီကြီးနှစ်ခုပြန်အသက်ဝင်လာတဲ့ Liberal Democrat Party အသစ်ဖွဲ့စည်းထားတဲ့ဥရောပသမဂ္ဂ EU ဆန့်ကျင်ရေးပါတီနဲ့အစဉ်အလာမာမိတ်ပါတီငယ်တွေအများအပြားဝင်ပြိုင်ကြမှာမို့ရလဒ်ကိုတိတိကျကျခံမှန်းဖို့မလွယ်ဘူးလို့လေ့လာသူတွေကသတိပေးတာပါဒါအပြင်မဲအများဆုံးရသူအနိုင်ရတဲ့မဲပေးစနစ်နဲ့ပထမဆုံးကျင်းပမဲ့ရွေးကောက်ပွဲဖြစ်တာကြောင့်လည်းရှုပ်ထွေးမှုကပိုပါတယ်လူလူစစ်တမ်းတစ်ခုပြီးတစ်ခုရုပ်တံကတိုက်ရိုက်ထုတ်လွှင့်တဲ့စကားစစ်တိုးပွဲတစ်ခုပြီးတစ်ခုကနေသိလာရတာကတော့ပြည်ထောင်လူလူဟာအာနာယကွန်ဆာဗေးတစ်ပါတီခေါင်းဆောင်ဘောရစ်ဂျွန်ဆင်ကိုရောအတိုက်ခံလီဘာပါတီခေါင်းဆောင်ဂျယ်ရမီကော်ဘင်ကိုပါယုံကြည်မှုကင်းမဲ့နေတယ်ဆိုတာပဲဖြစ်ပါတယ
်။ VOA American သံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933လိုင်းဒိုမီတာ40 kHz 9683လိုင်းဒိုမီတာ48 kHz 6153ညနဲ့ဒုတိယနိုင်ဝက်မှာလိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရှင
်။ New American တန်းကမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ကုတုပါလောင်ဒုက္ခတဲ့စခန်းကငင်းချင်းရင်နဲ့လူခွင့်ဆိုင်ရာ American Ranger အဖွဲ့စီလို့နာမည်ပေးထားတဲ့ ARSPH အဖွဲ့ဌာနချုပ်ကိုချိတ်ပိတ်ထားဖို့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကမိန့်ထုတ်ခဲ့တယ်လို့အဖွဲ့ပြောခွင့်ရဆိုင်အူလာကပြောကြောင်းAFP သတင်းမှာဖော်ပြထားပါတယ်။ရွန်ဂျာဒုက္ခသည်တွေကိုလက်ခံထားတာနှစ်နှစ်ကျော်လာချိန်မှာဘင်္ဂလားဒေ့ရှ်အစိုးရကအခုလိုမိန့်ထုတ်ပြန်လိုက်တာဖြစ်ပြီးဒီအဖွဲ့ရဲ့လှုပ်ရှားမှုအလုံးကိုနောက်အမိန့်တစ်စုံတစ်ယောက်မထုတ်ပြန်မချင်းရပ်ဆိုင်းထားဖို့ပြောထားတာပါ။ ARSPH အဖွဲ့ခေါင်းဆောင်မိုဟစ်အူလာဟာကျောင်းဆရာဟောင်းတဦးဖြစ်ပြီးရွန်ဂျာဒုက္ခသည်ရင်းနဲ့ပတ်သက်ပြီးနိုင်ငံတကာအစည်းအဝေးတွေမှာဥဆောင်ပြောကြားနေသူဖြစ်ပါတယ်။သူကဩဂုတ်လတုန်းကမြန်မာနိုင်ငံကနေထွက်ပြေးလာတဲ့နှစ်နှစ်ပြည့်နှစ်ပတ်လည်ခန္ဓာဥဆောင်ကျင်းပခဲ့တာဖြစ်ပြီးဒီခန္ဓာမှာဒုက္ခသည်နှစ်သိန်းနဲ့လူမှုစုဝေးပွဲလုပ်ခဲ့တာပါ။ရွန်ဂျာဒုက္ခသည်ဌာနေပြန်ပြီးဘာမှရှေ့တိုးမလုဆောင်နိုင်ပဲဖြစ်နေချိန်မှာဒီလိုလူမှုစုဝေးပွဲကျင်းပခဲ့တဲ့နောက်ဘင်္ဂလားဒေ့ရှ်ဒေသခံအတိုင်းဝိုင်းဘက်ကစိုးရိမ်မှုတွေတိုးလာခဲ့တယ်လို့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကလည်းအင်တာနက်ဆက်သွယ်မှုဖြတ်တောက်ကန့်တတာတွေဒုက္ခတဲ့စခန်းတွေကိုတန်ဆူချိုးခတ်ခိုင်းတာတွေလှုပ်ဆောင်လာခဲ့တာဖြစ်ပါတယ်။ဒီရိုဟင်ဂျာဒုက္ခတဲ့တွေကိုဌာနေပြန်ရင်းအတွက်လက်ပြန်ပြီးတော့စီစစ်လက်ခံမယ်လို့မြန်မာအစိုးရကပြောကြားထားတာပါ။ဘင်္ဂလားဒေ့ရှ်ဒုက္ခတဲ့ဆိုင်ရာကော်မရှင်နာမင်းကြီးကတော့ဒုက္ခတဲ့စခန်းတွေမှာလူမှုအစည်းအဝေးလုပ်ဖို့အတွက်တတ်မှတ်ထားတဲ့စင်တာတွေဆောက်လုပ်ပေးထားတာဖြစ်ပြီးအဲ့ဒီနေရာတွေမှာပဲကျင်းပဖို့ဒုက္ခတဲ့အတိုင်းဝိုင်းခေါင်းဆောင်တွေကိုပြောကြားထားကြောင်းနဲ့ဘယ်ရုံးကန်းကိုမှပိတ်ထားတာမရှိဘူးလို့ပြောပါတယ်။ဒါပေမဲ့ဒုက္ခတဲ့စခန်းအားလုံးအတွက်တရားဥပဒေစိုးမိုးဖို့ချမှတ်ထားတဲ့ဥပဒေတွေချိုးဖောက်ခွင့်တော့မပြုဘူးလို့ပြောပါတယ
်။အမေရိကန်နဲ့တောင်ကိုရီးယားကြားဒီသတင်းပတ်တွင်၄ချိန်မြောက်ဆွေးနွေးပွဲပြီးသွားချိန်ထိကာကွယ်ရေးကုန်ကြစီမျှဝေကြခန့်ရေးဆိုင်ရာနဲ့ပတ်သက်လို့သဘောတူညီချက်မရသေးပါဘူး။တောင်ကိုရီးယားစစ်စစ်ညီနိုင်ရေးမှူးချုပ်ဂျွန်အွန်ဘိုဟာအမေရိကန်တာဝန်ရှိသူတွေနဲ့ဝါရှင်တန်မြို့တော်မှာဒီသတင်းပတ်တွင်တွေ့ဆုံဆွေးနွေးတာပါ။သူခီးစဉ်အဆုံးသတ်တဲ့အထိနိုင်ငံအကြားဘယ်လိုသဘောတူညီချက်မှမရသေးဘူးလို့သူကပြောပါတယ်။လက်ရှိအချိန်မှာကျွန်တော်တို့အကြားကွာခြားမှုဆက်ပြီးကျင်းပသွားအောင်လုပ်ဖို့လိုအပ်တဲ့အခြေအနေမှာရောက်နေပါတယ်။ခိုင်မာတဲ့ရလဒ်တစ်ခုရသွားပြီဆိုတဲ့အခြေအနေမျိုးမဟုတ်သေးပါဘူးလို့ခီးစဉ်အဆုံးသတ်အိမ်ပြန်ခင်မှာပဲဒီဇင်ဘာလ6ရက်နေ့ကဒေါ်လာစ်အပြည်ပြည်ဆိုင်ရာလေဆိပ်မှာမစ္စတာဂျွန်ကပြောသွားတယ်လို့ယွန်ဟပ်သတင်းဌာနကဖော်ပြပါတယ်။တောင်ကိုရီးယားမှာချထားတဲ့အမေရိကန်တပ်ဖွဲ့ဝင် 28,500 အတွက်ကုန်ကြစည်ကာမီဖို့တောင်ကိုရီးယားအနေနဲ့အကြမ်းင်းဒေါ်လာ3,000ပေးဖို့ပြီးခဲ့တဲ့အောက်တိုဘာလဟိုနိုလူလူကျွန်းမှာဆွေးနွေးချိန်ကလေးကအမေရိကန်စစ်စစ်ညှိနှိုင်းသူတွေကတောင်းထားတာပါ။ဒီပမာဏဟာလက်ရှိတောင်ကိုရီးယားကပေးနေတဲ့ဒေါ်လာ800ရဲ့6ဆကျော်ရှိပါတယ်။တောင်ကိုရီးယားဘက်က 8,200 ခန့်တိုးပေးမယ်လို့ပြီးခဲ့တဲ့ဖေဖော်ဝါရီလမှာသဘောတူခဲ့ပြီးတဲ့နောက်မှာတော့အမေရိကန်ဘက်ကတိတိတသာပို့တောင်းနေပုံရပါတယ
်။ဟောင်ကောင်မှာဒီမိုကရေစီရေးဆန္ဒပြသူတွေစနေတနင်္ဂနွေသတင်းပတ်ကုန်တွေမှာသူတို့လုံနေကြဆန္ဒပြမှုတွေကိုနောက်ထပ်လှုပ်ဆောင်မှာဖြစ်ကြောင်းပြောဆိုနေကြချိန်မှာပဲတရုတ်နိုင်ငံရဲ့ပြည်သူ့လုံခြုံရေးဆိုင်ရာဝန်ကြီးချောက်ခန်းစီကဟောင်ကောင်တည်ငြိမ်ရေးအတွက်ဟောင်ကောင်ရဲတွေနဲ့ပူးပေါင်းဆောင်ရွက်မှုခိုင်ရမာမှာလှုပ်ဆောင်မှုပန်ကြားလိုက်ပါတယ်။ဘေကျင်းကိုရောက်နေတဲ့ဟောင်ကောင်ရဲချုပ်တန်ပန်ကောင်းနဲ့တွေ့ဆုံချိန်မှာဝန်ကြီးချောက်က မြို့သားလုံခြုံရေးကိုပူးတွဲဆောင်ရွက်ဖို့နဲ့ဟောင်ကောင်မှာလူမှုရေးရာတည်ငြိမ်လာစေဖို့ပူးပေါင်းဆောင်ရွက်မှုခိုင်မာအောင်လုပ်နိုင်မယ်လို့သူမျှော်လင့်ကြောင်းပြောခဲ့ပါတယ်။ဘ ਹੁ အစိုးရနဲ့လူမှုလုံခြုံရေးဝန်ကြီးဌာနတို့ကဟောင်ကောင်ရဲတပ်ဖွဲ့နောက်အမြဲတမ်းခိုင်ခိုင်မာမာရပ်တည်နေမယ်လို့လည်းပြောပါတယ်။ဟောင်ကောင်မှာရဲတွေတာဝန်ခံတာဝန်ယူမှုရှိဖို့နဲ့ဒီမိုကရေစီရဲ့လွတ်လပ်ခွင့်ပိုရအောင်ကြိုးစားတဲ့ဆန္ဒပြမှုတွေက6လကြာနေပြီဖြစ်ပါတယ်။ဆန္ဒပြသူတွေကတေအစိုးရကတက်တွေဆစ်လို့မှာကိုခြေမုံမှာကိုစိုးရိမ်နေကြပါတယ်။ဒါပေမဲ့ဘ ਹੁ အစိုးရကဟောင်ကောင်အခြေပြုတဲ့တရုတ်ပြည်သူလွတ်မြောက်ရေးတက် PLA ချထားပြီးဟောင်ကောင်ဥပဒေရဒီတက်တွေကိုတည်ငြိမ်အောင်လုပ်ဖို့လူမှုရေးတည်ငြိမ်အောင်လုပ်ပေးဖို့ဒေသခံအစိုးရပန်ကြားနိုင်ပါတယ်။
အီရန်နျူကလ িয়ার ရေးသဘောတူစာချုပ်ကိုလက်မှတ်ရေးထိုးထားကြတဲ့နိုင်ငံတွေဟာအော်စတြီးယားနိုင်ငံဗီယက်နမ်မြို့မှာတောက်ကြနေကကျင်းပတဲ့စီဝေးတွင်ဒီစာချုပ်ပေါ်ခိုင်မာရှိကြတယ်ဆိုတာကိုအလေးထားပြောကြတယ်လို့ EP သတင်းတပုတ်မှာရေးထားပါတယ်။အီရန်ကသူတို့ရဲ့နျူကလ িয়ার အစီအစဉ်ပေါ်ကန့်သတ်ချက်တွေကိုဆက်ပြီးကြော်လွန်လှုပ်ဆောင်မယ်လို့ပြောထားတာနဲ့အမျှပြက်လူဆဲဆဲဒီသဘောတူစာချုပ်ကိုလက်မှတ်ရေးထိုးထားတဲ့နိုင်ငံတွေကအခုလိုပြောတာဖြစ်ပါတယ်ခင်ဗျာ
။စနေနေ့မနေ့ကင်းထိတဲရောက်မြန်မာနိုင်ငံကသတင်းတွေကိုဒေါခင်မျိုးတန်နဲ့ကိုကျော်ကျော်သိန်းတို့ပြောပြခဲ့ကြတာပါခင်ဗျာအခုတော့သတင်းပေးပို့ချက်တွေကိုစက်တိုက်ဆိုသလိုထုတ်လွှင့်သွားမှာဖြစ်ပါတယ်ရင်းညာတွေကိုလူမျိုးတော်တပ်ဖြတ်မှုနဲ့ ICJ နိုင်ငံကတရားရုံးမှာမြန်မာနိုင်ငံအပေါ်တရားစွဲဆိုရတဲ့အမှုဟာအမှန်တရားပေါ်ပေါက်ဖို့ခြေလှမ်းတစ်ခုဖြစ်တယ်လို့မွတ်စလင်အများစုကမြင်နေကြတဲ့အကြောင်းအစ္စလမ်ဓမ္မဘိမှန်အကြီးအကဲကပြောပါတယ်ဂမ်ဘီယာနိုင်ငံကတရားစွဲဆိုရတဲ့အမှုကိုရှေ့သတင်းဘက်ထဲကြားနာမှာဖြစ်ပြီးအမှုရင်ဆိုင်မဲ့မြန်မာကိုယ်စားလှယ်အဖွဲ့ကိုဒေါအောင်ဆန်းစုကြည်ဦးဆောင်မှနဲ့ပတ်သက်လို့အမြင်တချို့ကိုတော့ AFP သတင်းပေါ်ခြေခံပြီးမတ်စုမြတ်မွန်ကတင်ပြပါမယ
်။ Netherlands နိုင်ငံ The Hague မြို့မှာရှိတဲ့နိုင်ငံကတရားရုံး ICJ မှာမြန်မာနိုင်ငံပေါ်ဂမ်ဘီယာနိုင်ငံကဆွဲဆိုထားတဲ့အမှုအတွက်ဒီဇင်ဘာ10ရက်နေ့ကစပြီးတော့တရားရုံးမှာနှစ်ဖက်လျှောက်ထားမှုတွေစတင်တော့မှာပါ။ရခိုင်မြောက်ပိုင်းကနေရိုဟင်ဂျာတွေဘင်္ဂလားဒေ့ရှ်နိုင်ငံဘက်မတော်တော်အောင်ဆိုးဝါးတဲ့လူခွင့်ရေးချိုးဖောက်မှုတွေကြဲကြဲပြက်ပြက်လုပ်ခဲ့တာဟာနိုင်ငံတကာလူမျိုးတုံးတပ်ဖြတ်မှုဒါစီရေးသဘောတူညီချက်ကိုချိုးဖောက်တာလို့ဆိုပြီးဂမ်ဘီယာနိုင်ငံကတရားစွဲထားပါတယ်။ဒီအမှုဟာအမှန်တရားပေါ်ဖို့ခြေလှမ်းတစ်ခုအဖြစ်မြန်မာပြည်တွင်းကမွတ်စလင်အများစုကမြင်နေတဲ့အကြောင်းအစ္စလမ်ဓမ္မဗိမာန်အကြီးအကဲလည်းဖြစ်ငြိမ်းချမ်းမြေတားအဖွဲ့ကိုတည်ထောင်သူလည်းဖြစ်တဲ့ဦးအေးလွင်ကပြောပါတယ
်။အများစုကတော့ပဲအမှန်တရားပေါ်ဖို့အတွက်ခြေလှမ်းတစ်လှမ်းတော့တွေ့လာပြီလမ်းစားတစ်ခုပေါ်လာပြီလို့အဲ့လိုခံယူတဲ့လူများပါတယ်။ตาစီနာစီဆိုတဲ့ကိစ္စမဟုတ်ဘူး။အမှန်တရားပေါ်ဖို့အတွက်ဒီဟိုမတရားမှုကြီးတစ်ခုလုံးကိုဟိုပြင်ဆင်ဖို့ပေါ့ to correct the injustice အဲ့ဒါပါပဲ။
2019 August လတုန်းကရခိုင်မြောက်ပိုင်းမှာရှိတဲ့လုံခြုံရေးစခန်းတွေအပေါ်အာဆာအကြမ်းဖက်အဖွဲ့ကတိုက်ခိုက်ခဲ့ပြီးတဲ့နောက်လုံခြုံရေးတပ်ဖွဲ့တွေရဲ့နယ်မြေရှင်းလင်းမှုတွေအတွင်းဖလင်ခွနှစ်သိန်းလောက်ဘင်္ဂလားဒေ့ရှ်နိုင်ငံပါပါလုံခြုံရေးတပ်ဖွဲ့တွေနယ်မြေရှင်းလင်းစဉ်မှာဆိုးဝါးတဲ့လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ခဲ့တယ်လို့ဆွဆွဲကြပါတယ်လူခွင့်ရေးချိုးဖောက်မှုတွေကြောင့်မြန်မာစစ်တပ်အကြီးအကဲတချို့ကလည်းအမေရိကန်အစိုးရကအရေးယူတန်းခတ်ခဲ့ပါတယ်စစ်တပ်ရဲ့ကျူးလွန်မှုတွေကလူမျိုးတုံးတပ်ဖြတ်ရာရောက်တဲ့လက္ခဏာတွေတွေ့ရတယ်လို့ကုလသမဂ္ဂအစိုးရခန်းစာတွေမှာဖော်ပြခဲ့ပါတယ်ဒါကိုမြန်မာအစိုးရဘက်ကပယ်ချတယ်လို့ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလည်းမြန်မာအစိုးရကလက်မခံပါဘူး။ The Hague မြို့မှာရှေ့သတင်းပတ်စတင်မဲ့အမှုကိုရင်ဆိုင်မဲ့မြန်မာကိုယ်စားလှယ်အဖွဲ့ကိုနိုင်ငံတော်အတိုင်ပင်ခံဒေါအောင်ဆန်းစုကြည်ကဦးဆောင်သွားမှာဖြစ်ပါတယ်။ဒီအတွက်အစိုးရနဲ့စစ်တပ်ကြားညှိနှိုင်းစရာတွေပိုများလာနိုင်တယ်လို့နိုင်ငံရေးသုံးသပ်သူဦးမမောင်ဆိုက AFP သတင်းဌာနကိုပြောကြားခဲ့ပါတယ်
။ဒီ ICJ ရတရားစွဲလာပြီးတော့စုလင်းလင်းနဲ့ပြန်တုတ်ပြန်တဲ့အခြေအနေထွက်လာခဲ့တယ်ဆိုတော့ဒီလိုပြီးမှဒါပြန်လာညှိနှိုင်းပြီးတော့မှသဘောတူညီရဲ့ယူအပေးယူလို့ပြီးမှထွက်လာတဲ့ဆုံးဖြတ်ချက်မျိုးတော့ကျွန်တော်မထင်ဘူး။ဒါပေမဲ့အပြန်ဒီလိုဆုံးဖြတ်ချက်မျိုးထွက်လာပြီးတဲ့နောက်မှာအစိုးရနဲ့တတ်မလို့ကြားထဲမှာတော့ပို့ပြီးတော့အပေးယူလို့ဆရာပို့ပြီးညှိနှိုင်းစရာတွေပိုများလာမယ်လို့ထင်ပါတယ
်။ပြည်တော်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကဗဟိုအလုံးမှုဆောင်ကော်မတီဝင်ဦးခင်ကြီးကတော့ဒေါအောင်ဆန်းစုကြည်အနေနဲ့နိုင်ငံရေးအကျိုးအမြတ်ရအောင်လုပ်တယ်လို့မြင်ပါတယ
်။အစရကဒီကစားပွဲကနိုင်ငံတော်ကဝင်ပြီးတော့ကစားဖို့ကောင်းတဲ့ကစားပွဲလေ။ခုတော့နောက်ကြမှာအဲ့လုတ်တဲ့ကစားပွဲဆိုတော့ဒါကိုဖြည့်ရှင်းဖို့ဖို့ထက်ဒါကိုဖြည့်ရှင်းဖို့အတွက်ပြည်တွင်းနိုင်ငံရေးမှာတစုံတရာအကျိုးသက်ရအောင်သူပြည်ရွက်ကောက်ပွဲမှာတစုံတရာအကျိုးသက်ရအောင်လုပ်လိုက်လေသလားဆိုတဲ့တန်တရာသူပြည်ကျွန်တော်နိုင်ငံရေးပါတီနဲ့အများစုမှာဒါရှိနေတာအမှန်ပဲ
။ဦးရဲလွင်ကတော့ခေါင်းဆောင်တယောက်အနေနဲ့တာဝန်ယူမှုကိုပြသတာဖြစ်တယ်လို့ပြောပါတယ
်။ကျွန်တော်တို့အနေနဲ့ကတော့သူကတာဝန်ခံမှုတာဝန်ရှိမှုကိုတာဝန်ယူမှုကိုပြသတဲ့အတွက်ကြောင့်ဒါဟာလုတ်တဲ့လုတ်ထက်တဲ့ကိစ္စတစ်ခုလို့မြင်ပါတယ်ခင်ဗျာ။
မြန်မာနိုင်ငံရင်ဆိုင်ရမယ့်အမှုအတွက်ဒီဇင်ဘာ10ရက်၊11ရက်နဲ့12ရက်နေ့တွေမှာတရားရုံးမှာနှုတ်အားဖြင့်ရှောက်ထားကြရမှာပါ။ ပထမနေ့ဒီဇင်ဘာ10ရက်နေ့မှာတရားစွဲတဲ့ဂမ်ဘီယာနိုင်ငံဘက်ကစတင်ရှောက်လွှဲချက်ပေးရပါမယ်။ဒီဇင်ဘာ17ရက်ကျရင်တော့မြန်မာဘက်ကရှောက်လဲရမှာဖြစ်ပြီးတော့ဒီဇင်ဘာ12ရက်နေ့မှာတော့နှစ်နိုင်ငံလုံးကတကြော့ပြန်ပြီးရှောက်လဲတင်ပြကြရမှာဖြစ်ပါတယ်ရှင
်။သရရှင်များရှင်ဒီဇင်ဘာလ10ရက်နေ့ဟာနိုင်ငံတကာလူ့အခွင့်အရေးနေ့ဖြစ်တယ်လို့လူ့အခွင့်အရေးချိုးဖောက်မှုဆွဆွဲချက်တွေကြောင့်မြန်မာနိုင်ငံအပေါ် ICJ နိုင်ငံတကာတရားရုံးမှာတရားစွဲထားတာကိုစတင်ကြားနာမယ့်နေ့လည်းဖြစ်ပါတယ်။လူ့အခွင့်အရေးချိုးဖောက်မှုဆွဆွဲချက်တွေအတွက်နိုင်ငံတကာမှာဖြေရှင်းရမယ့်အဆင့်ထိရောက်ခဲ့ရတာဘာကြောင့်များပါလဲ။နိုင်ငံတကာကလက်ခံယုံကြည်လာဖို့ဘာတွေလုပ်ဖို့လိုအပ်နေတယ်လဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမိမြတ်လူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရရှင
်ဒီကနေ့စနေည view ရဲ့တိုက်ရိုက်လေးလိုက်အစီအစဉ်မှာသွားရရှင်တွေပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါတယ်အခုတော့ဒီနေဇတ်ဒေတာဒုက္ခတဲ့အရေးကိုလည်းကြည့်အောင်ပါနေဇတ်ဖျားသုံးစုဒေတာမှာတက်မတော်နဲ့မွန်ပြည်သစ်ပါတီကြားတိုက်ပွဲဖြစ်တာကြောင့်ထိုင်းနိုင်ငံဘက်ကိုထွက်ပြေးသွားကြတဲ့စစ်ပီးဒုက္ခတဲ့တချို့အိမ်ပြန်နေကြပြီဖြစ်ပေမဲ့အများစုကတော့မပြန်နိုင်ကြသေးပါဘူးစီရေးအခြေအနေငြိမ်သက်သွားပြီဆိုပေမဲ့တိုက်ပွဲဖြစ်တဲ့နေရာတွေမှာအစိုးရတပ်တွေရှိနေသေးတာကြောင့်မပြန်နိုင်သေးပဲဖြစ်နေတာပါဒီအခြေအနေကိုထိုင်းခြေဆိုင် VOA သတင်းတော့နိုင်ကွန်းအိမ်ကတင်ပြမှာပ
ါဟုတ်ကဲ့ပါမွန်ပြည်တပ်ပါတီနဲ့မြန်မာစစ်တပ်တို့ဖြစ်ပွားခဲ့တဲ့တိုက်ပွဲတွင်ထိုင်းနိုင်ငံဖက်ချံဘုံကြီးချောင်းတွေမှာခိုလုံနေကြတဲ့စစ်ရှောင်ရွာသားတွေနေရပ်ကိုစတင်ပြန်နေကြပြီလို့မိတွေ့ဖို့စစ်ရှောင်စခန်းကိုရောက်ရှိနေတဲ့ဂျန်တော်ကြီးရွာအုပ်ချုပ်ရေးမှူးနိုင်ပန်းညိုကမွန်ပါတာနဲ့အခုလိုပြောပါတယ်
เดี๋ยวรอแต่มันนานก็ก็รอพลังที่ผ่านแต่ကြောက်ရ။ကြောက်ဘူးကြာနေပါ။
သူပြောသွားတာကတော့စစ်ဘေးရှောင်တွေကတော့ဂျပန်ရေတွင်းကလူတွေပြန်ကြပြီ။ပြန်သွားတာတော့မနည်းဘူး။200နီးပါးလောက်ရှိတယ်။ဒီစကမ်းမှာနေလာတာသဘာကျော်လို့မနေနိုင်တော့ဘူးလို့သူတို့ကပြောတယ်ဆိုပြီးမွန်မာတာနဲ့ပြောဆိုသွားတာပါ။ဂျန်သောကြေးဝသားအပါဝင်စစ်ရှောင်များစုကတော့မြန်မာစစ်တပ်တွေဂျပန်ရေတွင်းပတ်ဝန်းကျင်မှာအကုန်တမရုတ်သိမ်းတာကြောင့်အိမ်ပြန်ဖို့မဝင်ရသေးတယ်လို့အခြေအနေကိုစောင့်ကြည့်နေတယ်လို့စစ်ရှောင်လူကပြောပါတယ်။ထိုင်းပြည်မှမီတွေးဖို့နန်ဂိတ်ဘုံကြီးကျောင်းနဲ့စံကလပူရီမြို့ဖက်မှာစစ်ရှောင်9ယောက်ကျော်ရှိနေတာပါပြီးခဲ့တဲ့နိုဝင်ဘာလ28ရက်နေ့ကမွန်ပြည်တပ်တပ်တေးရဂျပန်ရေတွင်းကိုမြန်မာစစ်တပ်ကနေနေဆက်စစ်ဆေးဖို့အကြောင်းပြချက်နဲ့ဝင်ရောက်လာရမှာနှစ်ဖက်ပြစ်ခတ်မှုတွေဖြစ်ပွားခဲ့တာပါတိုက်ပွဲဖြစ်ပွားခဲ့ရမှာမြန်မာစစ်တပ်နဲ့အတူကရင်နယ်ကြားစောက်တပ် PGF ပူးပေါင်းဝင်အားနဲ့ထိုးစစ်ဆင်လာတာကြောင့်မွန်ပြည်တပ်တပ်ဖွဲ့ဝင်တွေနောက်ဆုတ်ခဲ့ရပြီးဂျပန်ရေတွင်းမွန်တပ်စခန်းကိုမြန်မာစစ်တပ်ဘက်ကသိမ်းပိုက်ထားတဲ့အခြေအနေကြောင့်ဂျပန်ရေတွင်းကြံတော်တိုက်ရင်သုံးကျေးရွာကရွာသား900ကျော်ဟာထိုင်းဘက်ချမ်းကဘုံကြီးကျောင်းတွေမှာတိမ်းရှောင်နေကြရတာပါမွန်ပြည်တပ်ပါတီနဲ့မြန်မာစစ်သားတို့ကြားနှစ်ဖက်ခေါင်းဆောင်တွေညှိနှိုင်းမှုအတန်အသင့်ပြည်လည်သွားလို့နေရပြန်လာကြတာလည်းဖြစ်ပါတယ်ပြီးခဲ့တဲ့ဒီဇင်ဘာလ3ရက်နေ့ကမြန်မာစစ်သားခေါင်းဆောင်တွေနဲ့မွန်ပြည်တပ်ခေါင်းဆောင်တို့ဖျားသုံးစုမျိုးမွန်ဆက်ဆံရေးယုံတွင်ညှိနှိုင်းမှုအခြေအနေကိုတော့ဗဟုဝန်ကျင်ဒေသဒုတိယဖွဲ့ခေါင်းဆောင်ဒုပူမူကြီး M site ချမ်းကအခုလိုပြောပါတယ်
ကျွန်တော်မူရလာကတော့ကျွန်တော်ရှိတဲ့တက်စကန်နဲ့မှာကျွန်တော်တို့လူတွေကပြန်ဝင်လာကြီးမသူတို့ကြတော့ဒီကျွန်တော်တို့တက်စကန်နဲ့ဒီတိုက်300กว่าပေါ့ဒီအင်းသာတိုက်မှာကြတော့သူတို့ကတော့နှစ်ဖက်ခွဲပြီးတော့နေနေတာပေါ့နော်အဆက်အသွယ်လေးတော့လောက်ထားတာပေါ့ဒီလိုအခြေအနေကအနောက်ဆုံးအခြေအနေပဲဗ
ျလက်ရှိဂျပန်ယူရင်တက်စကန်ကိုမွန်ပြည်တပ်ပါတီကပြန်လည်အခြေချနေပေမဲ့ရခိုင်မွန်ပြည်တပ်ပါတီဟင်းနာတိုင်းဂိတ်စကန်ကိုတော့မြန်မာစစ်တပ်ဘက်ကနောက်မဆုတ်ပဲတတ်ချထားဆဲဖြစ်ပါတယ်မြန်မာစစ်တပ်ဘက်ကနေရာယူထားဆဲဟင်းနာတိုင်ဂိတ်စခန်းပြန်လည်ရရှိရေးအတွက်ဆက်လက်ညှိနှိုင်းထားရမယ်လို့ဒုပူမူကြီး M site ချမ်းကအခုလိုဆက်ပြောပါတယ
်။ဒါပေမဲ့သူတို့လူကြီးတွေပြောတော့အဲ့ဆုတ်ပေးမယ်လို့တော့ပြောတာပေါ့နော်။အဲ့လောက်ပဲသူတို့ကပြောတာတဲ့။ကျွန်တော်တို့ကတော့ရှောက်ကြည့်ရတဲ့အပိုင်းလောက်ပဲဗျ။အချိန်ကိုကြည့်ပြီးတော့ကျွန်တော်တို့ကအဆင်ပြေလို့တော့အဲ့ဒါအခုလုပ်ငန်းတွေပေါ်ဆောင်နေတာပဲ။အဲ့လောက်ပဲခင်ဗျ။
ဖျားသုံးစုဒေတာတိုက်ပွဲဖြစ်စဉ်မှာတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစရည်သဘောတူစာချုပ် NCA ကိုချိုးဖောက်တယ်လို့မွန်ပြည်တပ်ပါတီကရောမြန်မာစစ်တပ်ကပါပြန်လည်ဆွတ်ဆွဲမှုတွေရှိနေကြတာပါစတင်ပြစ်ခတ်ခဲ့တဲ့မွန်ပြည်တပ်တပ်ဖွဲ့ဝင်တွေကိုသမ္မတော်ကနေဥပဒေကြောင်းရာရအမှုဖွင့်ထားတယ်လို့အရှိတောင်တိုင်းစစ်တမ်းနာချုပ်သမ္မတော်ပြောခွင့်ရဘူမူကြီးမောင်မောင်လက်က VUA ကိုပြောဆိုခဲ့ပါတယ်ဒီလိုကာလမှာစစ်ရေးသိမ်းမှုဖြစ်ပွားတာဟာငြိမ်းချမ်းရေးအတွက်အကျိုးမဲ့စေတယ်လို့မွန်နိုင်ငံရေးအနိကဆောက်ကြည့်သူနိုင်မင်းမင်းလွယ်ကဆိုပါတယ်
ဒီဘက်တောင်ပိုင်းဒေသမှာကတော့ planet တွေဘုံနာတွေမကြားရတာတော့ကြားပြီးတော့ကိုအေးချမ်းချမ်းရှိနေပြီ။ဒေသပုံပုံကြီးကိစ္စတွေရောနိုင်ငံတကာနဲ့ပါပူးပေါင်းဆောင်ရွက်နေတဲ့ကာလဖြစ်တယ်။နောက်ပြီးတော့ NCAC ကြောက်ရလဲကောင်းတဲ့ပေါ်မှုကဒီဘက်ဒေသမှာကောင်းတဲ့နေရာစဖော်နေတဲ့ကာလမှာနှုတ်တော်သူတတ်တည်ထားတဲ့နေရာမှာအဲ့လိုမျိုးပဲနှိမ့်နိုင်ဆောင်ရွက်လို့မရပဲနဲ့ဒီလိုမျိုးထိတွေ့မှုဖြစ်တာကတော့မကောင်းဘူးပေါ့ကွာ။နိုင်ငံရေးအတွက်လည်းမကောင်းဘူးလို့ဒေသခံပြည်သူတို့ပြောကြတယ်လေ။ဒါထိတ်လန့်စရာဖြစ်တာပေါ့လေ။ဒါကမဖြစ်သင့်တဲ့ကိစ္စပါ။
မွန်ပြည်ပါတီဟာ2018ခုနှစ်က NCA ပြည်ရစာချုပ်လက်မှတ်ရေးထိုးထားသလိုနိုင်ငံတကာနဲ့ချိတ်ဆက်ပြီးဒေတာအဖွံ့ပြိုးရေးလုပ်ငန်းအကောင့်တွေဖော်နေစေလဲဖြစ်ပါတယ်။မွန်ပြည်ပါတီဟာ NCA ပြည်ရလက်မှတ်ရေးထိုးပြီးပြည်ထောင်စုအစ်စ်တနိုင်ငံလုံးပြစ်ခတ်ရစေရေးပူးတွဲဆောက်ကြည့်ရေးကော်မတီ JNC အဖွဲ့ဝင်ဖြစ်ပေမဲ့မွန်ပြည်နယ်၊ကရင်ပြည်နယ်နဲ့တနင်္သာရီတိုင်းတွေမှာ JNCS အဖွဲ့ဝင်မဖြစ်သေးပါဘူး။မွန်ပြည်ပါတီဟာမွန်ပြည်နယ်မှာသာမကကရင်ပြည်နယ်တနင်္သာရီတိုင်းတွေမှာအခြေပြုတပ်တည်စခန်းတွေလှုပ်ရှားမှုတွေရှိနေတဲ့အတွက်ပြည်နယ်နဲ့တိုင်းစစ်ပြည်ခတ်ရစရေးပူးတွဲဆောက်ကြည့်ရေးကော်မတီ GNC အဖွဲ့ဝင်မဖြစ်သေးတာကြောင့်ပြဿနာဖြစ်ပွားရင်ဖြေရှင်းတိုင်ကြားနိုင်ဖို့အခက်အခဲရှိနေတယ်လို့လည်းမွန်နိုင်ငံရေးလှိလသူတွေကသုံးသပ်ပြောဆိုပါတယ်ခင်ဗျာ
။နိုင်ငံရေးရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်။အခုတော့အလို့သမားတွေအတွက်သတင်းကောင်းတစ်ပုဒ်ကိုတင်ပြခြင်းပါတယ်။ထိုင်းနိုင်ငံမှာအလို့သမားတဦးရဲ့အနေဆုံးတစ်နေ့လိုအားကားကိုဘတ်330ကနေ336ဘတ်အထိတိုးပေးလိုက်ဖို့အတွက်ထိုင်းလူသမားဝန်ကြီးဌာနကဆုံးဖြတ်လိုက်ပါတယ်။လုပ်ငန်းအမျိုးအစားလိုက်အဆင့်10ဆင့်ခွဲထားပြီးတော့ချွန်ဘူရီနဲ့ဖူကက်ခရိုင်တွေမှာအခုတိုးပေးတဲ့လောက်အားကအတိုင်းရကြမှာဖြစ်ပေမဲ့ထခရိုင်မှာတော့မရဘူးလို့ပြောပါတယ်။ VOA သတင်းတော့မအေးမာကရှင်းပြမှာပါ
။ထိုင်းနိုင်ငံတွင်းမှာအခြေခံအလို့သမားတဦးရဲ့တနေ့လောက်အားကကိုဘတ်ငွေ336ဘတ်အထိတိုးမြှင့်ပေးဖို့ဆုံးဖြတ်လိုက်ကြောင်းထိုင်းအလို့သမားရေးဝန်ကြီးဌာနကသတင်းထုတ်ပြန်ခဲ့ပါတယ်။ထိုင်းအလို့သမားရေးဝန်ကြီးဌာနဘက်ကပြောရေးဆိုခွင့်ရှိသူနိုင်စုတီစုကိုဆိုးကတော့ထိုင်းဘာသာနဲ့အခုလိုပြောဆိုသွားပါတယ်
။ဒီလိုက်ဒိုက်စုခဲ့တဲ့ဆက်ကမီကန်ခွန်မီစော်ဒီကန်တီဒီနော်ในขณะเดียวกันก็ผู้ประกอบการเองก็ต้องมีศักยภาพสูงขึ้นมีการทํางานที่
အလို့သမားတွေရဲ့လှုပ်အားကတိုးမြင့်ပေးဖို့ဆုံးဖြတ်လိုက်တာဟာအာရှနိုင်ငံတွေရဲ့စံချိန်စံညွန့်နဲ့အညီရရှိအောင်လှုပ်အားကတိုးပေးလိုက်တာဖြစ်တယ်ဆိုပြီးပြောဆိုသွားတာပါလုပ်ငန်းအမျိုးအစားလိုက်လေဘယ်10ခုခွဲပြီးတနည်းလှုပ်အားကကိုတိုးမြင့်ပေးတော့မှာဖြစ်တယ်လို့လည်းဆိုပါတယ်လှုပ်အားကအများဆုံးရရှိမဲ့ခရိုင်တွေကတော့ချွန်ဘူရီခရိုင်နဲ့ဖူကက်ခရိုင်တို့ဖြစ်ပြီးတနည်းကို336ဘတ်အထိရရှိမှာဖြစ်ပြီးထိုင်းတောင်ပိုင်းခရိုင်နေဖြစ်တဲ့နာရာတီဝါနဲ့ဖတ်တနီစတဲ့နေရာတွေမှာတော့အနည်းဆုံးလိုအားကဟာ313ဘတ်ထိတော့ရရှိမှာဖြစ်ပါတယ်။ကျန်တဲ့ခရိုင်အများစုကတော့336ဘတ်ထိတိုးပေးထားပါတယ်။ဒီဆုံးဖြတ်ချက်ကိုထိုင်းလွှတ်တော်ကအတည်ပြုမယ်ဆိုရင်တော့2020ခုနှစ်ဇန်နဝါရီလကနေစတင်အသက်ဝင်မှာဖြစ်ပါတယ်။တက်ခရိုင်မဲဆောက်မြို့အခြေစိုက်ရောင်ကြီးဦးအလုသမားအဖွဲ့ရဲ့ရုံးတာဝန်ခံဦးမိုးကျော်ကတော့တက်ခရိုင်ထဲမှာတော့ဥပဒေပါလိုအားကပေးတဲ့စက်ရုံတွေနှဲပါနေသေးကြောင်းအခုလိုပြောပါတယ်။
အဲဒီမဲဆောက်ဒေသတွင်းထဲမှာရှိတဲ့လုပ်ငန်းကုန်တွေရဲ့အတိအကျမှာလုံးဝခံနေတဲ့လူသမားအများစုကတော့အစိုးရထိုင်းအစိုးရပြလူသမားဦးဌာနပြထမ်းထားတဲ့330ဘက်ကိုဟိုရတဲ့လူသမားဦးကြီးကနင်းနေပါဘူး။အခုနောက်ထပ်ဆက်ပြီးတော့တိုးမယ်ဘော်လေး330တင်ဆက်တိုးမယ်အခြေအနေကလည်းဒါရှိသောလူသမားတွေအတွက်အခွင့်အလမ်းကောင်းဆိုရင်တော့ညာလည်းပဲဒေသတွင်းထဲမှာရှိတဲ့စက်ရုံလုပ်ငန်းကုန်တွေရဲ့နေရာမှာရှိတဲ့ရင်းနှီးမြှုပ်နှံတဲ့လုပ်ငန်းရှင်တွေအနေနဲ့လိုက်ပါဆောင်ရွက်မှုဒီဥတွေတိုင်းပေးဆောင်တဲ့လူအားကပေးဆောင်မှုတွေရှိမရှိတော့ဆိုတာစောင့်ကြည့်အောင်ပါ
။ထိုင်းမြန်မာနယ်စပ်ဖြစ်တဲ့တက်ခရိုင်မှာတော့မြန်မာရွှေပြောင်းလူသမား9သိန်းထက်မနည်းရှိနေတာပါ။ထိုင်းနိုင်ငံထဲမှာ2019ခုနှစ်အတွင်းမှာစက်ရုံတွေပိတ်လို့လူသမားတချို့ဟာနေရပြန်ရတဲ့အခြေအနေရှိနေတယ်လို့ထိုင်းနိုင်ငံမှာအလုပ်ကိုင်အခွင့်အလမ်းတွေရမလားဆိုတဲ့မျှော်မှန်းချက်တွေနဲ့ထိုင်းနိုင်ငံထဲကိုနေစဉ်ဝင်ရောက်လာနေကြသူတွေလည်းအများအပြားရှိနေသေးဖြစ်ပါရဲ့ရှင်
။မအေးမအေးတဲ့ရင်ပြဖို့ချက်အပြီးမြန်မာဘောလုံးအသင်းအတွက်ဘယ်လိုမျှော်လင့်ကြမလဲဆိုတာကြည့်ရအောင်ပါ။အရှိတောင်အာရှစီဂိမ်း U22 ဘောလုံးပြိုင်ပွဲဝင်မြန်မာအသင်းဟာဒီဇင်ဘာ9ရက်ဒီကနေ့မြန်မာစံတော်ချိန်နေ့လယ်2နာရီမှာအင်ဒိုနီးရှားအသင်းနဲ့ဆီမီဖိုင်နယ်ပွဲကိုဆင်နွှဲကြမှာဖြစ်ပါတယ်မြန်မာအသင်းရဲ့အလားအလာဘယ်လိုရှိလာနိုင်ပါသလဲအားကစားကလောင်ရှင်တွေရဲ့သုံးသပ်ချက်ကိုကိုရန်နိုင်စူးစီးတင်ပြပါမယ်
မြန်မာအသင်းဟာအုပ်စုအေမှာမလေးရှားကိုတည်ကြပြီးတော့အင်ရှင်ဖိလစ်ပိုင်ကမ္ဘောဒီးယားတီမောလက်စ်ခြေတို့ကိုနိုင်ပြီးအုပ်စုဘိုးနဲ့အချိုဘိုးလူပွဲတက်ခဲ့တာပါဆိုတော့အင်ဒိုနီးရှားနယ်ကစားမဲ့ပွဲအပေါ်မှာအာဂဇာကလောင်ရှင်တွေကဘယ်လိုခံမှန်းပါလဲအာဂဇာကလောင်ရှင်ဦးမြတ်တက်ကတော့
ဒီနေ့ကနေတတိယသဘောကျပါတယ်မီဒီယာလည်းသဘောကျတယ်ဟုတ်ကြလည်းကောင်းတယ်ဟိုနေ့ကကမ္ဘောဒီးယားကိုကမ္ဘောဒီးယားချီလို့ကောင်းတယ်လုံးဝအလုံးအပြင်းမခံဘူး ကမ္ဘောဒီးယားချောက်ထဲရောက်တာနဲ့ဖြစ်အောင်တာဝင်ခုရေရရှေ့လမ်းကရေတော်လေးတွေကိုကောင်းမစားဘူးလို့လူတယ်အဲခံစင်းနဲ့ကုရမနဲ့မကြောင်ဘူးပဲအဲအင်ဒိုနီးရှားကတော့ဟိုဘက်ဒီဘက်50ကားပဲအပြီးတော့ဒီကြတဲ့အရင်တက်သွားမှာပဲကျွန်တော်ကတော့ဗမာဆိုတော့ဗမာဘက်ကတော့ညှောလင်းတာပေါ့လားတက်နိုင်တယ်လို့ထင်တယ်
ဒါပြင်အင်ဒိုနီးရှားနဲ့ဘွဲ့အဖော်ပါကိုဇော်မျိုးတန်းကတော့အခုလိုသုံးသပ်ပါတယ
်အင်ဒိုနီးရှားအတိုင်းဝန်နိုင်ပြီးတော့ဟိုအချိုးဘူလူပဲတက်လာတယ်ဆိုပေမဲ့တိတ်တော့လေဟိုကိုယ့်ဘက်ကကြောက်ရွံ့နေကြမရှိဘူးလို့ကျွန်တော်လည်းပဲပြောမှာဒီကကတော့ကစားသမားတွေစုစုစီညွန့်ညွန့်နဲ့ရားတဲ့အချိုးရင်းမှန်များကိုတီတီငင်ငင်နဲ့တမိုးရှိရှိအသုံးချနိုင်ဖို့ပဲအရေးကြီးပါပဲကျွန်တော်တို့လည်းသူတို့က50ရာခိုင်နှုန်းကြီးပဲရှိတယ်လို့ကျွန်တော်လည်းပဲပြောနေတယ်ကျွန်တော်ကအောက်တင်းပေါ့ဗျာသူတို့လည်းဟိုကျွန်တော်ကလည်းဟိုအောက်တင်းဆိုရင်လည်းဟိုအုပ်စုပထမအနေနဲ့တက်လာတာလေသူတို့အုပ်စုဒုတိယဆိုတော့အုပ်စုပထမအတင်းကတော့ပို့ပြီးတော့နိုင်ရင်များတယ်လို့ကျွန်တော်အလိုပဲပြောနေကြပါဘာနိုင်မယ်ပေါ့ဗျာလူကြီးကြောက်နိုင်ပြီဘိုလ်လူပဲတက်မှာပေါ့
မြန်မာနိုင်ငံအနေနဲ့အခုနဲ့စီးကိန်းမှာနောက်ထပ်စုစုစိတ်တွေဘလောက်ထပ်ရပြီးမြန်မာဘောလုံးအသင်းအနေနဲ့လည်းအင်ဒိုနီးရှားကိုနိုင်ရပြီးတော့နောက်ဆုံးဘိုလ်လူပွဲကိုတက်လန်းနိုင်မလားဆိုတာကတော့စိတ်ဝင်စားစွာနဲ့ပဲစောင့်ကြည့်ရမှာဖြစ်ပါတယ်ဗျာ
U22 စီးကိန်းပြိုင်ပွဲဝင်မြန်မာဘောလုံးအသင်းအလားလာနဲ့ပတ်သက်တဲ့သုံးသပ်ချက်ကိုကိုရန်နိုင်ပြောပြသွားတာပါအခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာအကြောင်းကိုမအီတန့်စင်ကပြောပြမှာဖြစ်ပါတယ
်နောက်နှစ်2020မှာကျင်းပမယ့်အရှိတောင်အာရှရဲ့ရွေးကောက်ပွဲကြီးဆိုရဲကောင်းစဉ်နဲ့ Joshua Kalanzik ရေးသားထားတဲ့ blog ဆောင်မတစ်ခုကိုတော့ CFR.org မှာဖတ်ရပါတယ်အထူးသဖြင့်အရှိတောင်အာရှရဲ့အချမ်းသာဆုံးစင်ကာပူနိုင်ငံနဲ့အစည်းအဝေးဆုံးနိုင်ငံတစ်ခုဖြစ်တဲ့မြန်မာနိုင်ငံတို့မှာဒီလိုရွေးကောက်ပွဲကြီးကျင်းပမယ့်အကြောင်းရေးသားထားတာပါမြန်မာနိုင်ငံရွေးကောက်ပွဲရဲ့အနာဂတ်အလားအလာကမေးရဘူးလို့လည်းဆိုပါတယ်ထွန်ဆက်စတီဦးဆောင်တဲ့မြန်မာဆွေရဟာစီးပွားရေးတည်တံ့တိုးလာအောင်လုပ်ပေးမယ်ဆိုတဲ့ကတိတွေကိုလည်းမတည်နိုင်သေးတယ်လို့ရင်ဂျာကြီးနဲ့ပတ်သက်ပြီးတော့လည်းတကွာလုံးရဲ့ဝေဖန်မှုတွေကိုကာကွယ်တုံ့ပြန်နေရတယ်လို့ဆိုပါတယ်မြို့ချစ်စိတ်ကအရင်ခံပြီးတော့2020ရွေးကောက်ပွဲမှာ NLG ကိုအမာခံထောက်ခံမဲ့သူတွေလည်းရှိနေသလိုတိုင်းဒေသလူနေစုဒေသတွေမှာ NLG ပါတီအပေါ်ပဝင်မကြသူတွေလည်းရှိတယ်လို့ဆိုပါတယ်ပြည်သူ့လွတ်တော်ဥက္ကဋ္ဌဟောင်းဦးရွှေမန်းရပါတီလိုမျိုးပါတီသစ်တွေဘက်ကိုမဲဆန္ဒရှင်တွေထောက်ခံနိုင်တဲ့အခြေအနေမျိုးလည်းရှိတာကြောင့်ပါတီငယ်တွေအများပြားရှိလာတဲ့လွတ်တော်မှာမတည်ငြိမ်မှုတွေလည်းဖြစ်နိုင်တယ်လို့ဆိုပါတယ်ပြည်တွင်းမှာတိုင်းရင်းသားတွေနဲ့ဘာသာကြားလူနည်းစုတွေအပေါ်မှာအမုန်းစကားပြန့်ပွားမှုတွေကြောင့်လည်းရွေးကောက်ပွဲကိုထိခိုက်နိုင်တယ်လို့ဆိုပါတယ်လူနည်းစုတွေပေါ်တာမကနိုင်ငံရေးသမားပြိုင်ဘက်တွေကြားမှာအမုန်းစကားတွေပြန့်ပွားမှုကနေအကြမ်းဖက်မှုတွေဖြစ်ပွားစေပြီးတော့အဲ့ကနေတစ်ဆင့်လူနည်းစုတွေကိုတိုက်ခိုက်တာတွေဖြစ်နိုင်တဲ့အကြောင်းဒေသတွင်းနိုင်ငံတွေဖြစ်ကြတဲ့ကမ္ဘောဒီးယား၊အင်ဒိုနီးရှား၊မလေးရှားနဲ့ထိုင်းနိုင်ငံရွေးကောက်ပွဲတွေရဲ့နောက်ဆက်တွဲဖြစ်စဉ်တွေကိုတာတကအဖြစ်ကိုးကားဖော်ပြထားတာကိုဖတ်ရပါတယ်ရှင် Smart အထည်ချုပ်စီမံကိန်းတွေမြန်မာနိုင်ငံမှာစတင်ဆွဲကောင်းစဉ်နဲ့ Hannah Abdullah ရေးထားတဲ့ဆောင်းပါးကိုတော့ justdial.com မှာဖတ်ရပါတယ်ဥရောပသမဂ္ဂ EU ကနေထောက်ပံ့ထားတဲ့ Smart အထည်ချုပ်စီမံကိန်းကိုဒီဇင်ဘာလ6ရက်နေ့မှာစတင်လိုက်တယ်လို့လည်းရေးသားထားတာပါ H&M Bestseller နဲ့ CNA အပါအဝင်မြန်မာနိုင်ငံတဝန်းကအထည်ချုပ်စက်ရုံ100ကျော်မှာလူမှုအတိုင်းအဝန်းနဲ့တဘာဝပတ်ဝန်းကျင်ဆိုင်ရာသင်တန်းတွေကိုတိုးပြီးတော့ဖွင့်ပေးဖို့စီမံကိန်းလေးဖြစ်ပါလိမ့်အင်ဂျင်နီယာတွေပြည်တွင်းပြည်ပဥရောပပညာရှင်တွေရဲ့အကူအညီနဲ့ဝန်ထမ်းထင်းသိမ်းစနစ်တွေလုပ်ငန်းခွင်အစဉ်ပြေစွာဆက်ဆံမှုလုပ်ငန်းခွင်လုံခြုံရေးကျန်းမာရေးဓာတုနဲ့အမှိုက်စနစ်တကျစွန့်ပြေစွမ်းရည်ချွေတာမှုစတဲ့သင်တန်းတွေကိုစက်ရုံတွေမှာပို့ချသွားဖို့ရှိတယ်လို့ဆိုပါတယ်မြမထေချုပ်လုပ်ငန်းဟာအထူးသဖြင့်ဥရောပစည်းကွက်နဲ့တခြားပြည်ပစည်းကွက်ကိုတင်ပို့မှုတစ်ချိန်ထိုးတိုးတက်လာတာကြောင့်ရေရှည်မြမနဲ့ဥရောပကိုထုတ်လုပ်တင်ပို့နိုင်ဖို့ဒီစီမံကိန်းသစ်ကိုလှုပ်ဆောင်ရတယ်ဆိုပြီးတော့ Smart မြမစီမံကိန်းအကြီးအကဲ Jacob Clare ကပြောပါတယ်အဝိထေဖနက်နဲ့ခီးဆောင်ပစ္စည်းထုတ်လုပ်မှုနှုန်းဟာမြန်မာနိုင်ငံမှာတစ်ချိန်တိုးတက်လာတယ်လို့လည်းဆိုပါတယ်။မြမထေချုပ်လုပ်ငန်းကနေ2019ခုနှစ်မှာဒေါ်လာ 1.3 ဘီလီယံပိုတင်ပို့နေရကနေပြီးတော့2018ကျတော့ဒေါ်လာ 3.86 ဘီလီယံပိုထိတိုးပြီးတော့တင်ပို့နိုင်တယ်လို့လည်းရည်သားထားပါ။မြန်မာနိုင်ငံအတွက်ဥရောပသမဂ္ဂ EU ကအကြီးမားဆုံးဈေးကွက်ဖြစ်နေပြီးတော့မြမထေချုပ်စက်ရုံထုတ်ကုန်အားလုံးရဲ့တဝက်ကျော်ကို EU ကနေတင်သွင်းနေတာဖြစ်တယ်လို့ရည်သားထားတာကိုကောင်းလို့တင်ပြလိုက်ရပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 19.25 32 နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ 190 ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပချင်းည 10:00 မှာလိုင်းဒိုမီတာ 25.32 နဲ့လိုင်းလက်မီတာ 190 ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်စ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်ဗျာခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။ VOA American တန်ရဲ့စနေနေ့မနက်ခင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ32 kHz 935လိုင်းဒိုမီတာ40 kHz 943ညလိုင်းဒိုမီတာ48 kHz 6153ညအပြင်လိုင်းလက်မီတာ190ကပါတိုးချက်ထုတ်လွှင့်နေတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့အမျိုးသမီးကန္တာသုတဆောင်လင်အမေရိကန်တခွင်နားဆင်ရမှာဖြစ်တယ်လို့သိပ္ပံနဲ့ဤပညာအစီအစဉ်ထုတ်လွှင့်တဲ့အခါမှာတော့
ရန်ကုန်မြို့ကြီးဂျုံချမှာကြောက်ရတယ်ပါလေ။အဲ့လိုမျိုးကြည်လောက်အောင်မရှိပါဘူး။ဟိုတလောကရန်ကုန်မြို့ထဲမှာကလိုင်းပေါ့ကြီးနဲ့မြေဂျုံသွားတဲ့ရှင်းကုန်ဖြစ်တယ်ကအဲ့နေရာ
မြေအောင်ရေကျွမ်းကျင်ပညာရှင်ဦးမြင့်သိန်းပြောကြားသွားတဲ့ကိစ္စတွေကိုနောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်။အခုတော့အမျိုးသမီးကဏ္ဍဖြစ်ပါတယ်။နှလုံးယောဂဟာကဘာပေါ်မှာလူအသက်ကိုအများဆုံးသေစေနိုင်တဲ့ယောဂါတွေထဲမှာပါဝင်နေတာပါ။အထူးသဖြင့်တော့အမျိုးသမီးတွေမှာဒီယောဂါပဲလို့ဖြစ်နိုင်တယ်လေဆိုတာကိုကနေဒါအခြေစိုက်အယ်ဘာတာတက္ကသိုလ်ကကတိကဒေါက်တာဒေါကင်ဆောဝင်းကိုအမျိုးသမီးကဏ္ဍမှာဒေါ်လာသန်းဆက်သွယ်မေးမြန်းထားတာကိုပြန်လည်တင်ဆက်လိုက်ရပါတယ်ခင်ဗျာ။
ဒီမှာနိုင်ငံမှာအဖြစ်အများဆုံးပေါ့နော်နှလုံးယောဂါတွေကဘယ်နှမျိုးရှိပါလဲဒေါက်တာဆုံ
းနှလုံးယောဂါတွေကတော့အများကြီးပေါ့ဒါပေမဲ့အဖြစ်များတာကတော့ဒီ rheumatic heart disease လို့ခေါ်တဲ့လေးဖက်နာနှလုံးယောဂါရယ်နောက်ပြီးတော့ coronary heart disease ကတော့ဒီနှလုံးသွေးကြောကျင့်တဲ့ယောဂါပေါ့နော်အဲ့ဒီယောဂါတွေကတော့အများဆုံးဖြစ်ပွားတယ်ဆိုတာသိရပါတယ
်ဟုတ်ကဲ့ဆိုအရင်ဆုံးဒီလေးဖက်နာနှလုံးယောဂါဖြစ်ရခြင်းအကြောင်းရာ
ဒီလေးဖက်နာယောဂါကတော့ယောဂါရဲ့အစကဒီကလေးငယ်တွေမှာဒီ10နှစ်15နှစ်ဝန်းကျင်ပေါ့လေလူငယ်ကလေးငယ်လေးတွေမှာစပြီးတော့ဖြစ်တယ်သူတို့မှာဘက်တီးရီးယားပိုးတွေဝင်နေဝင်ပြီးတော့အာသီးရောင်ရာကနေပြီးတော့အဲ့ဒီပေါ်ပေါ်ဆတ်ဆတ်နေရာကနေပြီးတော့အဆစ်တွေကိုထိခိုက်ထိခိုက်ပြီးတော့တခါနှလုံးကိုထိခိုက်ပြီးတော့အဲ့ဒီကြတော့တတော်လေးကိုနှလုံးမှာအဆိုးရှင်ပျက်စီးမှုတွေဖြစ်ပါတယ
်ဆိုတော့အခုလေးပင်နာနှလုံးယောဂါကတော့ငယ်ရွယ်တဲ့ယူရနေစနိုင်တယ်ပေါ့နော်ကျွန်မအဓိကတင်ပြလိုတာကတော့ကျမတို့အမျိုးသမီးတွေကိုအများဆုံးထိခိုက်စေနိုင်တဲ့နှလုံးယောဂါပေါ့နော်။ဟိုအဲ့ဒါနဲ့ပတ်သက်ပြီးတော့ပါ။ဟ
ိုနှလုံးယောဂါကတော့အများသောဖြင့်ဒီအမျိုးသမီးတွေရောအမျိုးသားတွေရောအသက်ကြီးရင်ဖြစ်တာကတော့အဲနှလုံးသွေးကြောကျင်တာပေါ့နော်။နှလုံးကိုသွားလာတဲ့ coronary ဆိုတဲ့သွေးကြောအဲ့ဒီသွေးကြောမှာသွားပြီးတော့ပိတ်ဆို့မှုဖြစ်တဲ့အတွက်နှလုံးကြွက်သားတွေဟာအောက်ဆီဂျင်မရဘဲနဲ့အဲရင်ပတ်အောင်နဲ့နာတယ်ဆိုတဲ့အဲ့ဒီနှလုံးသွေးကြောကျင်တဲ့ယောဂါဖြစ်ပေါ်တာပေါ့
โอเคဆိုနှလုံးသွေးကြောကျင်းနေဆိုတာကဘယ်အကြောင်းအကြောင်းတွေကြောင့်ကျင်းရတာပါလဲရှင
်โอเคနှလုံးကသွေးကြောကျင်းတာကသူကဟိုတစ်ခုကတော့အသက်ကြီးလာတဲ့အခါမှာဒီနှလုံးသွေးကြောရဲ့နံရံတွေကမာကျောလာတယ်ပေါ့နော်မာကျောလာတဲ့အခါမှာသူကတရေကျိုးလိုမျိုးရှုံ့သွားနိုင်တဲ့ elasticity မရှိတဲ့အခါမှာဒီသွေးလှည့်ပတ်မှုကမကောင်းတော့ဘူးခန္ဓာအင်းလိုမျိုးမြန်မြန်ဆဆမရောက်နိုင်တော့ဘဲနဲ့ဟိုပိတ်ဆို့နေတာရှိတယ်နောက်တစ်ခုကတော့ခန္ဓာကိုယ်ထဲမှာအဆီတွေကိုလက်စထရောတွေများတဲ့အတွက်အဲ့သွေးကြောနေရမှာလဲအဆီတွေသွားတင်နေပြီးတော့လीအဲ့ဒီခါမှာအဆီတွေကပိတ်ဆို့မှုဖြစ်တဲ့အတွက်သွေးသွားလာလှည့်ပတ်မှုကောင်းကောင်းမသွားနိုင်ဘူးမသွားနိုင်တဲ့အခါမှာဒီသွေးကြောတွေကကျင်းပြီးတော့နှလုံးကိုသွေးကောင်းကောင်းမရောက်တော့ဘဲနဲ့နှလုံးမှာသွားပြီးတော့ထိခိုက်တဲ့ယောဂါဖြစ်ပါတယ
်အဓိကဖြစ်စေတဲ့အကြောင်းကဘာတွေပါလဲရှင
်ဒီနှလုံးယောဂါကသူတို့ပြောတာကအသက်ကြီးလာခြင်းအတူတူမှာစီအမျိုးသားမှာပိုဖြစ်တယ်။တဘောကတော့ဥမာအမျိုးသားမှာအသက်50လောက်ကစရင်နဲ့အမျိုးသမီးမှာကတော့55နှစ်လောက်ကစဖြစ်တယ်ပေါ့။အဲ့လိုမျိုးအမျိုးသမီးကဖြစ်တာနည်းနည်းနောက်ကြရတယ်။ဘာဖြစ်လို့လဲဆိုရင်သူအမျိုးသမီးရဲ့ခန္ဓာကိုယ်ထဲမှာရှိတဲ့ဒီအမျိုးသမီးဟော်မုန်းဓာတ် estrogen ဟော်မုန်းဓာတ်ကတောင်ယုံတန်ယုံသွေးကြောမှာသူကအဆီမပိတ်အောင်ထိန်းထားနိုင်တဲ့ကုန်တက်တရှိတယ်ပေါ့လေဒါပေမဲ့အမျိုးသမီးသွေးဆုံးသွားတဲ့အခါမှာအဲ့ဒီလိုမျိုးဟော်မုန်းဓာတ်တွေလျော့နေသွားလို့ရှိရင်ပို့ပြီးတော့ဟိုအဆီပိတ်ဆို့မှုကြီးများလာတယ်တဲ့အဆီပိတ်ဆို့ပြီးတော့သွေးကြောကျင်းတာကသူကဖြစ်ရခြင်းအကြောင်းရင်းကအများကြီးပဲအဲ့တော့ ခွဲလိုက်မယ်ဆိုလို့ရှင်တော့လူတယောက်ရဲ့နေထိုင်စားသောက်မှုတနေ့တာလှုပ်ရှားမှုပေါ်မှာလည်းမူတည်တယ်နောက်တစ်ခုကလည်းတခြားယောဂါရှိမရှိဆိုတာပေါ်မှာလည်းမူတည်တယ်ပေါ့နော်လူတဦးတယောက်စီရဲ့ဒီနေ့စဉ်သွားလာလှုပ်ရှားမှုစားသောက်မှုနဲ့ပတ်သက်လို့ရှိရင်ဆေးလိတ်တောက်တာတို့အရက်တောက်တာတို့အဲ့ဒီလိုမျိုးတောက်စားတာတွေကလည်းတကူလုံးပါပဲခန္ဓာကိုယ်သွေးကြောတွေကိုကျင်းစီတယ်အထူးသဖြင့်ကတော့ဒီနှလုံးသွေးကြောကိုလည်းပို့ပြီးတော့ကျင်းမြောင်းစီတယ်နှလုံးယောဂါရနိုင်စီတယ်နောက်ခါလဲစားတောက်တဲ့အထဲမှာလဲဒီအစီတွေနဲ့ပတ်သက်လို့ဒီပြေးဝတဲ့အစီတို့တရိษံအစီတို့အဲ့လိုမျိုးအစီအိမ်တွေစားတာများလို့ရှိရင်လဲနှလုံးသွေးကြောကျင်းစီတယ်နောက်တစ်ခါတော့ကိုယ်လည်းလှုပ်ရှားမှုနည်းတယ်ဒီကျန်းမာရေးအရာပဲဖြစ်ဖြစ်သူ့ရဲ့ဟိုလုပ်ငန်းဆောင်တာအရာပဲဖြစ်ဖြစ်လှုပ်ရှားမှုမရှိဘူးလေ့ကျင့်ခန်းလည်းမလုံးနိုင်ဘူးနောက်ပြီးတော့သူ့ရဲ့ခန္ဓာကိုယ်အလေးချိန်ကလည်းတိုးလာတယ်ဝလာတယ်ဆိုလို့ရှင်တော့ဒါနှလုံးသွေးကြောကျင်းဖို့အလားအလာတိတ်ပြီးတော့များတာပေါ့နော်နောက်တစ်ခါသူ့ရဲ့အလုတ်ကင်ပေါ်မှာလည်းမူတည်ရဲ့ဟိုအလုတ်ကင်ကအတိတ်ပြီးတော့ဟိုစိတ်ဖြည့်ဆည်းမှုများတယ် stress တွေများတယ်ကောင်းကောင်းစိတ်အပန်းဖြေမှုမရှိဘူးဆိုတဲ့လူတွေမှာလည်းနှလုံးသွေးကြောကျင်းတဲ့ယောဂါတွေပိုဖြစ်တယ်ဆိုတာတွေ့ရတယ်လို့အတုတေသနာတွေကမှဖော်ပြထားပါတယ
်ဟိုဒေါက်တာဆိုရင်ပြောတယ် cholesterol ပေါ့နော
်ဟုတ်ကဲ့
ဒီအစီပိတ်စေတဲ့ဆိုတာအဲ့ဒါညီနေလေးဆက်ရှင်းပြပေးပါလားရှင
်ဟုတ်ကဲ့ဟို cholesterol ကခန္ဓာကိုယ်ထဲမှာဆိုလို့ရှိရင်တိတ်တဲစားများတဲ့ cholesterol ဆိုတဲ့ကောင်းတဲ့ cholesterol ဆိုတာရှိတယ်နောက်တိတ်တဲစားနည်းတဲ့မကောင်းတဲ့ cholesterol ဆိုတာရှိတယ်နောက်သူ့ရဲ့အချိုးအစားရှိတယ်အဲ့တော့အချိုးအစားနှစ်ခုကိုရှင်းလိုက်လို့ရှင်ဒီကောင်းတဲ့ cholesterol ပေါ့တိတ်တဲစားများတဲ့ cholesterol ကပိုများနေတယ်ဆိုလို့ရှင်တော့ခုနလိုမျိုးသွေးကြောကျင်းတဲ့ anti-age နည်းတယ်ဒါပေမဲ့ low density လို့ခေါ်ရတဲ့တိတ်တဲစားနည်းတယ်မကောင်းတဲ့ cholesterol ဓာတ်တွေအဆီဓာတ်တွေများနေရင်သွေးကြောကျင်းတဲ့ anti-age ပိုများနိုင်တယ်ခုနပြောတဲ့စားသောက်မှုနေထိုင်မှုတွေဒီစိတ်ဖြည့်ဆည်းမှုတွေမှာမူတည်ပြီးတော့ဥမာကိုနေ့စဉ်စားသောက်တဲ့အစားအစာမှာတရိษံအဆီတွေမများဘူးဟင်းကြီးဟင်းရွက်တွေနောက်ကြံတဲ့ဟိုတင်လင်းစားအဲ့လိုမျိုးပေါ့ကျန်းမာရေးနဲ့ညီညွတ်တဲ့အစားအသောက်တွေကောင်းကောင်းစားတယ်ဆိုလို့ရှိရင်ဒီအဆီဓာတ်ကနည်းနည်းပါးပါးတက်အောင်တော့ဒီကောင်းတဲ့အဆီဓာတ်တွေပိုတက်တယ်ပေါ့နော်ခုနလိုမျိုးအစားအသောက်ကိုမစင်ကျင်လို့တိတ်ကိုစီတွေပဲစားနိုင်မယ်ဆိုလို့ရှိရင်တော့မကောင်းတဲ့ low density အဆီဓာတ်တွေပိုတက်လာနိုင်ပါတယ်နောက်တစ်ခုကယောဂတစ်ခုခုကြောင့်လည်းနှလုံးသွေးကြောကျင်းတတ်တယ်အဓိကယောဂနှစ်ခုကတော့သွေးတိုးယောဂနဲ့ဆီးချိုယောဂပါ။ဥပမာပြည်မှာအခုဆီးချိုယောဂဖြစ်တဲ့လူတွေလည်းတော်တော်များရဲ့စာဟုတည်င်းနေမှာရောဆရာဝန်တွေရေးတဲ့စာတမ်းတွေမှာရောကျွန်မတွေ့ရတယ်လေ။အဲ့တော့ဆီးချိုရှိတဲ့အချိုဓာတ်ကိုမထိန်းဘူးဆိုလို့ရှိရင်လည်းအဲ့ဒီဆီးချိုဖြစ်တဲ့လူတွေမှာသွေးကြောကျင်းတဲ့ယောဂဒီနှလုံးယောဂဖြစ်တာပိုများတယ်။နောက်တော့ဒီသွေးတိုးယောဂရှိတဲ့လူတွေမှာလည်းအဲ့ဒီလိုပဲသွေးတိုးယောဂရှိတယ်ဆိုလို့ရှိရင်သွေးတိုးယောဂဆိုတာကုလို့ဟိုလုံးဝပျောက်သွားတဲ့ယောဂမျိုးမဟုတ်ဘူးလေအများအားဖြင့်အနေထိုင်အစားအသောက်နဲ့ဆေးဝါးနဲ့သူကထိမ့်သိမ့်နေရတာဆိုတော့အဲ့လိုမျိုးမထိမ့်သိမ့်ဘူးသွေးတိုးတာကိုလည်းမသိဘူးလှစ်လူရှုထားတယ်ဆိုလို့ရှိရင်အဲ့ဒီလိုလူတွေမှာလည်းနှလုံးအစီပိတ်တဲ့ယောဂသွေးကြောကျင်းတဲ့ယောဂတွေပို့ပြီးတော့ဖြစ်တတ်ပါတယ
်ဆိုတော့နှလုံးယောဂရှိမရှိကိုဘယ်လိုအကောင်းဆုံးမြန်မာပြည်မှာပေါ့နော်လက်တွေ့အနေထားရဘယ်လိုဆန့်သတ်လို့ရမလဲရှင်
နှလုံးယောဂါကတချို့ကယောဂါလက္ခဏာပြတယ်တချို့ကျတော့သူက silent ပေါ့တိတ်ဆိတ်နေတဲ့ယောဂါမျိုးစားလည်းရှိတယ်အသက်ကြီးပိုင်းရောက်လာတယ်သူပြင်50ကျော်လာပြီဆိုလို့ရှိရင်တော့ဖြစ်နိုင်ရင်တစ်နှစ်ကိုတစ်ခါလောက်ဖြစ်ဖြစ်ပေါ့နော်ဒီနှလုံးယောဂါရှိမရှိဆိုတာကိုစမ်းသပ်နိုင်ကောင်းတာပေါ့နော်အဲ့လိုစမ်းသပ်တဲ့ခါမှာလည်းအထူးသဖြင့်ဒီသွေးကြောကျင်းနေလားနှလုံးမှာအဆီပိတ်နေလားဆိုတာကိုသိချင်တယ်ဆိုလို့ရှင်တော့သွေးထဲမှာအဆီဓာတ်တွေများမများဆိုတာစစ်ဆေးလို့ရတယ်လို့မျိုးပဲဒီနှလုံးတိုင်းဆက် ECG နဲ့စမ်းသပ်တဲ့ခါမှာလည်းတစ်ခါလေကြာရင်ရိုးရိုးစမ်းလို့ရှိရင်မပေါ်ဘူးမပေါ်လို့ရှိရင်သူကဟို exercise ECG လို့ခေါ်တဲ့ဟိုဟိုလမ်းလျှောက်နေရင်းနဲ့ဓမ္မမွှင်လေကားတက်နေရင်းနဲ့ဆက်နဲ့လမ်းလျှောက်အဲ့လိုမျိုးနည်းနည်းလေးမောပအောင်လုပ်ပြီးတော့ဒီ ECG နဲ့စမ်းလို့ရှိရင်ပေါ်တတ်ပါတယ်အဲ့တော့တကယ်ကျမကြီးကိုဂယူဆိုင်တယ်စောစောတိပြီးတော့စောစောကုကျင်တယ်ဆိုလို့ရှိရင်တော့ဖြစ်နိုင်ရင်တော့ဆရာဝန်နဲ့တည်တည်ချာချာစမ်းသပ်စစ်ဆေးနိုင်တာရှိတယ်နောက်တစ်ခုကတော့ကိုကိုကိုတည်ထားပြီးတော့အမှုမဲ့အမှတ်မဲ့မနေဘဲနဲ့ဟိုရင်ဘတ်ထက်အောင့်တယ်လို့ဖြစ်တယ်ဆိုရင်ရင်ဘတ်ကဘယ်နေရာမှာအောင့်တယ်လဲရိုးရိုးနေတဲ့အခါမှာအောင့်လာလားဒါမှမဟုတ်လို့ရှိရင်တခုခုဟိုလှုပ်ရှားမှုလှုပ်လို့မလန်းနေရှောင်းမိလို့လှေကားတက်မိလို့အောင့်တယ်လားအဲ့လိုမျိုးပေါ့ကိုခန္ဓာကိုယ်မှာဖြစ်တဲ့ပြောင်းလဲမှုလေးတွေကိုအမှုမဲ့အမှတ်မဲ့မနေဘဲနဲ့ဂယုတစိုက်ထားလို့ရှိရင်တော့စောစီစီတိနိုင်ပါတယ
်ကျေးဇူးအများကြီးတင်ပါတယ်
ခင်ဗျာYou can bend but never break me.
because it only serves to make me more determined to achieve my final goal. And I come back even stronger, not an all.
ဒေါ်လာသန်းတင်ဆက်တဲ့အမျိုးသမီးကဏ္ဍဖြစ်ပါရခင်ဗျာအခုတခါတင်ပြမယ့်သုဒ္ဓဆောင်လင်အမေရိကန်တခွင်အစီအစဉ်မှာတော့အားလရဲ့ဈေးဝယ်ရာသီအကြောင်းနယူးယောက်က Rockefeller Center Christmas သစ်ပင်မီးထွန်းညှိပွဲအကြောင်းကိုကိုအောင်ကတင်ပြမှာပါ
holiday shopping season လို့ဆိုရဲအားလရဲ့ဈေးဝယ်ရာသီမှာအဓိကဈေးဝယ်ပြကြတဲ့ရက်တွေကတော့ Black Friday ကနေ Cyber Monday အထိပါဒီနေ့ဈေးဝယ်ရာသီဟာ2013ခုနှစ်ကစလို့ခါတိုင်းနှစ်တွေထက်အချိန်ပိုတူတာကြောင့်လိုချင်တာအချိန်မီမရမဲ့သူတွေအတွက် online ကနေလည်းအထူးဈေးချရောင်းပေးနေတာတွေကိုရှာဖွေဝယ်ယူနိုင်ပါတယ်ခါတိုင်းနှစ်တွေထက်ဒီနှစ်မှာဈေးပိုရောင်းရဖို့လည်းမျှော်လင့်နေကြတာပါဒီနေ့ဈေးဝယ်ရာသီအကြောင်းကိုတင်ပြပြပါမယ်နွေမတ်စတောရမြောက်ကြာတာရီနေ့မှာကြောက်တဲ့ကျေးဇူးတော်နေ့ပြီးနောက်တည့်ရက် Black Friday နေ့ကစလို့ကုန်တယ်ကြီးတွေဈေးဆိုင်တွေမှာပစ္စည်းအရေအတွက်အကန့်အသတ်နဲ့ပုံမှန်ထက်ဈေးချရောင်းတာကြောင့်မနေ့စောကြီးဆိုင်မဖွင့်ငင်ကလေးကညအိတ်တန်းစီစောင့်ကြတာလဲ Holiday အစဉ်လာတစ်ခုပါအဲ့နောက်စနေတနင်္ဂနွေပြီးရင်တော့လျှက်စစ်ပစ္စည်းတွေကိုဈေးလျှော့ရောင်းတဲ့ Cyber Monday ရောက်ပြန်ပါတယ်အခုလိုမျိုးဈေးဝယ်ထွက်တာဟာတချို့တွေအတွက်တော့အကုန်ကျတက်တာစီတာအပြင်သူတို့ရဲ့ဝါသနာလည်းဖြစ်ပါတယ်နယူးယောက်ကဈေးဝယ်သူ Terry Ricard က
Yeah, we got North Face items.
North Face ကပစ္စည်းတွေဝယ်လိုက်နိုင်ပါတယ်. Michael Kors ပတ်စံအိတ်လေးဈေးတဝက်လောက်နဲ့ရလိုက်ပါတယ်. ဒီလိုမျိုးထင်တော့ထင်မထားဘူး. အားကစားဝတ်စုံတွေလည်းဈေးချိုတာကြောင့်တကယ်ကိုပြောပါတယ်.
ဈေးဝယ်ထွက်သူ Baba Tandy Lewis ကလည်းဈေးဝယ်ရာသီမှာအချိန်ကိုအကျိုးရှိရှိအသုံးချခဲ့ကြောင်းအခုလိုပြောပါတယ
်. I got these for about
$20 လောက်နဲ့လူကျင်တာတွေဝယ်လာခဲ့ပါတယ်. အခုဆိုရင် $15 နဲ့ရလာတာပါ.ဈေးတန်တာတွေဝယ်လာတော့ပတ်စံတိတ်မကုန်တော့ဘူးဗောဗျာခရစ်စမတ်နာနေ့လာရင်ဈေးချတာတွေထပ်လိုက်ရှာဝယ်ဦးပါပ
ါတကယ်တော့လေခရစ်စမတ်နဲ့နှစ်ကုန်နှစ်ဆန်းပိုင်းနေ့ထိဈေးတွေချရောင်းလို့ရှိပါတယ်ခရစ်စမတ်မှာကလေးတွေကိုပဲဖြစ်ဖြစ်မိသားစုဝင်ဆွေမျိုးသားချင်းမိတ်ဆွေတွေအတွက်ပဲဖြစ်ဖြစ်လက်ဆောင်ပေးဖို့ဒီရက်ဒီမှာအဓိကဈေးဝယ်လေးရှိပါတယ်တချို့ဆိုရင်ဈေးအတော်လေးချရောင်းတာကိုဝယ်ဖို့တခြားပြည်နယ်တွေအထူးတောင်းတကြပါတယ်Chicago မြို့ကန်တူကလည်းဈေးဝယ်ရတဲ့အတွေ့အကြုံကိုအခုလိုရှင်းပြပါရစေ
So I just came to Pandora cuz I have a 35
Pandora မှာ35ရာခိုင်နှုန်းဈေးချတော့တမီးအတွက်လက်ဆောင်တွေဝယ်ဖြစ်ပါတယ်သူ့မွေးနေ့ကဇန်နဝါရီလရှိရဲ့လေကြားထဲမှာ Christmas လေးရှိပါသေးတယ်လက်ဆောင်တွေတခါတည်းဝယ်လိုက်တော့ပို့ပြီးတော့အဆင်ပြေသွားတာပေါ့
လွန်ခဲ့တဲ့နှစ်တုန်းကတော့သမ္မတ Donald Trump ရဲ့တရုတ်ပေါ်ထားရှိတဲ့စီးပွားရေးမူဝါဒတွေကြောင့်ရောင်းချမှုပိုင်းမှာထိခိုက်ခဲ့ပါတယ်။နှစ်ကုန်ပိုင်းမှာလွှတ်တော်ကအစိုးရသုံးစီချမှတ်ပေးတာကြောင့်အစိုးရလုပ်ငန်းတွေလည်းရပ်ဆိုင်းခဲ့ရတာပါ။ဒီနှစ်မှာလည်းဈေးဝယ်ရာသီဟာခါတိုင်းနေ့တွေဆိုင်တူရောင်းတာကြောင့်ဈေးဝယ်ရာသီအပေါ်ထိခိုက်မှာကိုလုပ်ငန်းရှင်တွေကစိုးရိမ်နေပါတယ်။လာမယ့်ဒီဇင်ဘာ15ရက်နေ့မှာလည်းကုန်သွယ်ကုန်နေနောက်ထပ်တိုးကောက်မယ့်အနေအထားတွေရောက်လာနိုင်ပါတယ်။ဈေးကွက်ဆိုင်ရာလိလာသုံးသက်သူ Bart Flickinger က
The tariffs will have a really
နောက်ထပ်ကုန်သွယ်ကုန်တွေတိုးကောက်ပြီးဆိုတာနဲ့အဲ့ဒီဒဏ်ကိုပြင်းပြင်းထန်ထန်ခံရပြီးတော့လာမယ့်2020မှာဝယ်ယူသုံးစွဲမှုနှုန်းတွေကျဆင်းပါလိမ့်မယ်
။ဒါပေမဲ့လည်းကျေးဇူးတော်နေ့လုံကဆိုရင် online ကနေဈေးဝယ်တာဒေါ်လာ 4.2 ဘီလီယံမျိုးရှိခဲ့ပြီးတော့ဒါဟာအများဆုံးပမာဏဖြစ်တယ်လို့ Adobe Analytics ဈေးကွက်လေးလာရေးကုမ္ပဏီကပြောပါတယ်။ဒါဟာဆိုရင်လွန်ခဲ့တဲ့နှစ်အားလည်းရရသည့်ထက် 14.5 ရာခိုင်နှုန်းများလာတာဖြစ်တယ်လို့ဆိုပါတယ်။target လို့ကုမ္ပဏီတွေကလည်းလွန်ခဲ့တဲ့နှစ်ထက်စာရင် Black Friday မှာ online ကနေဈေးဝယ်သူသက်တမ်းလောက်ပိုများလာတယ်လို့ပြောရတယ်။တကယ်တော့ Black Friday တည်းရဲ့ theme သာဈေးချရောင်းတာမျိုးမဟုတ်ပဲကျန်တဲ့ရက်တွေမှာလည်းအလင်းသင့်တယ်လို့ဈေးလျှော့ရောင်းနေရှိပါတယ်။ online မှာဈေးရောင်းတဲ့ Amazon ကုမ္ပဏီက California ပြည်နယ်ပို့ဆောင်ရေးဌာနကပြောခွင့်ရ Tracy က
Cyber
Monday ထိဈေးချရောင်းပါတယ်ဒါပေမဲ့အခုမမီလိုက်ရင်လည်းအထူးဈေးချရောင်းတာကို amazon.com မှာအမြဲစောင့်ကြည့်ပြီးဝယ်နိုင်ပါတယ်ဒီနှစ်ဈေးဝယ်ရာသီမှာဈေးတန်တာလေးတွေရနိုင်ပါသေးတယ
်ဒီနှစ်ဈေးဝယ်ရာသီမှာတော့ရာသီဥရုဖောက်ပြန်ပြောင်းလဲမှုကိုတာစီယေပုံမိုလှုပ်ဆောင်ပေးဖို့ကမ္ဘာနိုင်ငံကြီးအချို့မှဆန္ဒပြကြပါတယ်ချီကာဂိုမြို့မီရှိဂန်လမ်းမကြီးပေါ်မှာလည်းဆန္ဒဖော်ထုတ်သူတွေဟာခြိတက်ပြီးတော့လာမယ့်ဇန်နဝါရီ4ရက်နေ့မှာကျင်းပမယ့်လူမှုဆန္ဒဖော်ထုတ်ပွဲမှာပါဝင်ကြဖို့လမ်းသွားလမ်းလာဈေးဝယ်သူတွေကိုသူတို့ကတိုက်တွန်းပါတယ် ဂျော့ချ်ဝါရှင်တန်တက္ကသိုလ်ကရာသီဥတုအရေးဆိုင်ရာတက်ကြွလှူရှားသူចောင်းသားဂျယ်ရမီလစ်ခါက
As a college student, I'm only home.
ကျွန်တော်ကဒီမှာကျောင်းလာတက်နေရတာဆိုတော့အိမ်ကိုတလနေလို့တစ်ခေါက်ပြန်မရောက်ပါဘူး။မိသားစုနဲ့တွေ့ချင်ပေမဲ့လည်းကျွန်တော်အခုလိုဒီမှာဆန္ဒလာပြတာကိုကျွန်တော်ကိုယ်ပိုင်အချိန်မှာမလုပ်ချင်ပါဘူး။ဒါဆိုရင်အဲ့ဒီကိစ္စပေါ်ကျွန်တော်ဘလောက်အလေးနဲ့ထားတယ်ဆိုတာသိမှာပါ
။တဘာဝပုံကြီးပျက်စီးရိုရိမှုကိုထိန်းချုပ်ဖို့ဆိုရင်တဘာဝကိုထိခိုက်စေတဲ့ဆွမ်းအင်သုံးချမှုကိုရှော့ချပြီးပြန်ပြင်းပြင်းဆွမ်းအင်တွေအသုံးပြုဖို့လည်းသူတို့ကလိုလားနေတာပါ။ဒီနေ့ဈေးဝယ်ရသည်မှာအမေရိကန်80ရာခိုင်နှုန်းကျော်ဟာနှီးပညာဆုံးပစ္စည်းတွေကိုဝယ်ယူကြလိမ့်မယ်လို့ဝယ်ယူသုံးဆွဲမှုနဲ့ပတ်သက်ပြီးတော့လေ့လာသူတွေခန့်မှန်းထားတာကြောင့်အခုလိုသုံးဆွဲသူတွေရဲ့လိုအပ်ချက်ဆွမ်းရင်အတွက်နဲ့အနာဂတ်အတွက်ပါထည့်သွင်းစဉ်းစားကြဖို့ကိုဆန္ဒပြသူတွေကလိုလားနေတာပါခင်ဗျာ။နှစ်တစ်နှစ်ရဲ့နောက်ဆုံးလဒီဇင်ဘာလကိုရောက်ပြီဆိုတာနဲ့အထင်ကရအဆောက်အဦကြီးတွေရှိမှခရစ်စမတ်သစ်ပင်တွေကိုစတင်စိုက်ထူမိထွန်းကြီးကြပါရစေ။နယူးယောက်မြို့က Rockefeller Center မှာဆိုရင်လေခရစ်စမတ်သစ်ပင်ကိုအနုပညာလောကကနာမည်ကျော်တွေတက်ရောက်ပြီးတော့မီးထွန်းညှိတာကြောင့်စီကားတဲ့ပွဲတွေဖြစ်ပါတယ
်5 4 3 2 1
ဒီမှာလာလေးရဲ့ဗုဒ္ဓဟူးနေ့မှာတက်တန်း260ရှိပြီဖြစ်တဲ့ Norway Spruce သစ်ပင်ကိုနယူးယောက်ကအထင်ကရ Rockefeller Center ရှိမှာစိုက်ထူပါတယ်။ရုပ်ရှင်သရုပ်ဆောင်အနုပညာရှင် Mario Lopez က
It's about as Christmassy as you can get. Nothing's more Christmassy than New York.
ရုပ်ရှင်စရာအကောင်းဆုံး Christmas ဖြစ်ဖို့ပါ။အားလည်းရဲ့ရာသီရောက်လို့ Rockefeller Center သစ်ပင်ကိုမီးထွန်းညှိချိန်မှာ New York Christmas လောက်ပျော်စရာကောင်းတာမရှိပါဘူး။တကယ်ကိုလှပလို့ဒီပွဲမှာပါဝင်ခဲ့ရတာကြောင့်လဲဝမ်းသာပါတယ်။
89ပြည်အမြင့်ရှိတဲ့ဒီသစ်ပင်ဟာနယူးယောက်ပြည်နယ်ဖလော်ရီဒါရွာကလေးမှာနေတဲ့ကာရိုရှုချ်ရဲ့ခြံကပါလွန်ခဲ့တဲ့လကခုတ်လဲခဲ့တဲ့အပင်ကိုအခုခါမှာတော့မိုင်းချီရှိတဲ့မိကျိုးတွေမိသီး5000နောက်ဒီတောက်ပတဲ့ခရစ်စတယ်ချယ်ရီနဲ့အလှဆင်ထားပါတယ်ခရစ်စမတ်သစ်ပင်ကမိအောင်စုံကိုမြင်လိုက်ရလို့စိတ်ထဲမှာနှွေးထွေးသွားတယ်လို့လာရောက်ကြည့်ရှုသူတွေကပြောပါတယ်ကယ်လီဖိုးနီးယားပြည်နယ်ဆန်ဒီယေဂိုကလာရောက်လည်ပတ်သူအစ်စဘဲလ်ဒိုင်ယက်စ်က
Well, it was actually a bucket list item of mine.
ဒီမိထွန်းပွဲကိုရအောင်လို့လာရတာပါ။အမျိုးသားနဲ့လက်ထက်တာ34နှစ်မြောက်နှစ်ပတ်လည်အနေနဲ့လည်းနယူးယောက်ကမိထွန်းပွဲမှာဆင်နွှဲချင်တာပါ။ဒီချက်ကောင်းတာဘာရှိအောင်ပါလဲရှင်
။ဒီနှစ်မှာတော့နယူးယောက်မြို့အုပ်ချုပ်ရေးအဖွဲ့ကနေထူးထူးခြားခြားဒီခရစ်စမတ်သစ်ပင်ကိုကြီးရှုဖို့အလဲလာသူတွေစီကားချိန်တိုင်းအနီးနားကလမ်းတွေကိုပိတ်ပေးထားပါတယ်။နေ့စဉ်နေ့တိုင်းလူပေါင်းတန်းဝက်ဟာဒီသစ်ပင်ဘေးတစ်ဖက်တစ်ချက်လမ်းတွေပေါ်မှာဖြတ်တန်းသွားနေကြတာပါ။ရုပ်မြင်သံကြားအစီအစဉ်တင်ဆက်သူဂျူလီယန်ဟော့က
it really just kicks off the joyful
အားလည်းရရသည်ဆိုတဲ့အတိုင်းပျော်စရာတွေစတင်ပါပြီဒီနေ့တွေ့လဲလူတွေအားလုံးအဆင်သင့်ဖြစ်နေကြပါပြီဆယ်စုနှစ်တစ်နှစ်ကုန်ဆုံးဖို့နောက်ဆုံးနှစ်ဖြစ်တဲ့2020ကိုချင်းလင်းဝင်ရောက်မှာကြောင့်ကဲသွားကြဆိုဆိုတာမျိုးပေါ့ရှင်
ဒီအောင်မြို့လေက Rockefeller Center မှာ2020ဇန်နဝါရီ18ရက်နေ့အထိညတိုင်းမီးထွန်းညှိသွားမှာပါ88နှစ်မြောက်ကျင်းပလာခဲ့တဲ့ဒီ Christmas သစ်ပင်မီးထွန်းညှိပြီးသွားရင်တော့ဒီနှစ် Christmas သစ်ပင်ကို Habitat for Humanity ဆိုတဲ့အဖွဲ့ကိုလှူဒန်းသွားမှာပါအများအဖြစ်တော့ဒီသစ်ပင်တွေကိုအိမ်ဆောက်ရမှာအသုံးပြုတဲ့သစ်တွေအဖြစ်ပြောင်းလဲသုံးဆွဲပါတယ်ခင်ဗျာ
ကိုအောင်တင်ပြတဲ့တူတာဆုံလင်အမေရိကန်တခွင်အစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်။ကျွန်တော်တို့ VOA ကရိုက်ကူးထုတ်လွှင့်နေတဲ့ရုပ်သံအစီအစဉ်တွေကို TVB ရုပ်မြင်သံကြားအစီအစဉ်မှာဆိုရင်ညဘက်9နာရီနောက်ပိုင်းမှာရှုစားနိုင်တယ်လို့မြစီမရုပ်သံမှာဆိုရင်လည်းမနက်ခင်းပိုင်းတွေမှာရှုကြည့်ရှုနိုင်ကြမှာဖြစ်ပါတယ်။ VOA ကထုတ်လွှင့်တဲ့သတင်းတွေသတင်းဆောင်မတွေကိုအလွယ်တကူဖတ်ရှုနားဆင်လို့ရတယ်ဆိုရင်တော့သောရရှင်တို့ရဲ့ Mobile Phone မှာ VOA ရဲ့ App ကိုအခုပဲဒေါင်းလုဒ်လုပ်ထားနိုင်ပါတယ်ခင်ဗျာအချိန်မရွေးသတင်းတွေသိနေရမှာဖြစ်ပါတယ်အခုတော့ဒီတစ်ပတ်ရဲ့သိပ္ပံနဲ့နှီးပညာကဏ္ဍမှာရန်ကုန်မြို့မြေအောက်ရေအလွန်ကျွံထုတ်ယူသုံးဆွဲမှုကြောင့်ဘာတွေစိုးရိမ်စရာရှိလာနိုင်မလဲဆိုတာမြေအောက်ရေပညာရှင်ဦးမြင့်သိန်းကိုမေးမြန်းပြီးဒေါခင်မျိုးသက်ကတင်ပြမှာပါ
မြောက်ရီအလွန်ကျွံထုတ်ယူသုံးဆွဲနေတဲ့အတွက်မြောက်ကိုကျွံချနေတဲ့မြို့တွေထဲမှာရန်ကုန်မြို့ကြီးပါနေပါသလားအိန္ဒိချင်းဘန်ကောက်မြို့ကြီးရဲ့မြောက်ကျွံချတဲ့အခြေအနေနဲ့ဘလို့ကွာပါသလဲမြန်မာနိုင်ငံရေအင်းမြစ်ကော်မတီရဲ့မြောက်ရီဆိုင်ရာအကြံပေး ဇလဘူမိပြရာပညာရှင်ဦးမြင့်သိန်းကပြောပြပေးပါပ
ါဘန်ကောက်ကကူလူတွေရက်ကပြောနေတယ်လို့စင်ကင်းဖြစ်တယ်ဒါပေမဲ့ဘန်ကောက်စင်ကင်းဖြစ်တော့အခုတို့ကွန်ထရိုးလုပ်နိုင်တယ်တနည်းတနည်းမှာမှာဘလောက်ကြာလဲတော်တော်လေးနည်းသွားပြီ less than 1 cm တဲ့1 cm 2 cm လည်းနည်းသွားပြီဟိုအရင်တော့ဆိုရင်10 cm 20 cm 80 inch 90လောက်တိအဲ့နောက်ပိုင်းမှာတို့မြောက်ရီကိုထိနေ ground water resources ဆိုပြီးတော့ department ရှိတယ်ဥပဒေကိုအပြည့်ပြင်လုပ်တယ်ဘင်ကောက်မှာကျွန်တော်ရန်ကုန်ကအဲ့လိုမလုပ်နိုင်ဘူးအဲ့ဒါကြီးကတော့ချတာပေါ့
ရန်ကုန်ကဟိုအဲ့လိုမျိုးစိတ်ဖြစ်နေလားဆရာ
အဲရန်ကုန်ကစင်ကင်းဖြစ်တယ်ဆိုတော့ရန်ကုန်ကိုကျွန်တော်အမြင်ပြောရင်တော့ဒီ technique လို့ပြောနေရန်ကုန်ရဲ့ကျော်တော်ကြီးလေးတော့ခင်ဗျားသိတယ်လားဘင်ကောက်ကျော်တော်ကြီးလည်းသိတယ်ကျွန်တော်အမြင်ပြောရင်ရန်ကုန် area တကူလုံးစင်ကင်းမဖြစ်နိုင်ဘူးဘယ်လိုနေရာမျိုးတွေမှာဖြစ်နိုင်တယ်ကျွန်တော် downtown ရန်ကုန်မှာ high rise structure တွေကပုံကြီးချင်းမကောင်းတဲ့နေရာတွေဆိုဖြစ်နေတယ်ဥပမာကြီးမင်းနိုင်နောက်ဖက်ကမ်းကြီးမှာကြီးမင်းနိုင်အောက်လမ်းမကြီးရဲ့နောက်ဖက်ချမ်းကြီးမင်းနိုင်အောက်လမ်းမကြီးရဲ့ဘူဒါယုံနာတဝိုက်အဲ့နေရာတွေမှာကိုယ်အရင်က control တိုက်ပြီးစောက်တယ်ရှိပုံကြီးချင်းမပေါ့မက်ပုံကြီးချင်းမဟုတ်ဘူးဒီအဲ့လိုစောက်ဦးတွေကအခုဒီချုပ်နေရာတွေမှာစင်ကင်းဖြစ်တယ်ဘာလို့လဲဆိုတော့ load structure ကြောင့်loading foundation เนี่ยมันไม่เอามาทิ้งไหนไม่ทิ้งไหนเลยพี่เพราะฉะนั้นยางกงนี่มาซื้อตรงอ่ะดีคอนไทรไตเนี่ยดีก้าฉีเย็นมายีด้วยนี่ดูล่ะดีก้าออกมายีด้วยดูล่ะไอ้ชุดส่วนคอนโดมิเนียมนี่เนี่ยเอาแค่ ground floor มาตัวก้าปักกิ่งทาเลยไอ้ก้าปักกิ่งเนี่ยมายีด้วยดูทาเลยเอ๊ะพี่ไอ้คอนโดตะคูโดก็ดียีไปเลยเอ๊ะอ่ะไ
ม่หลุดตึนเน
าะเอ๊ะไม่หลุดตึนกูก้าวเนี่ยลาล่ะหมดกูซิงกิ้งဖြစ်ဖို့ด้วย potential ดิบ่ซิงกิ้งไม่ผิดบ่ผิดมะเลยซื่อว่าตัวอสาวุสวัจจะบ่ก้องหิงคลิกดิผิดนะอสาวุนี่แหคอร์เนอร์นี่ดิด้านเนี่ยวอเนี่ยมายันเซตเนี่ยดิดาวน์มาจอยนี่ว่าคลิกดิผิดนะไอ้ลูกนี่ผิดนะทุบได้ทุบเนี่ยบางจ่ออูยางหูမျိုးอ่ะยีทุบได้ดิกันไตรดิยีชื่อได้ดูดิอ่ะตะนายยีกันนั้นตะท่องทุบเลยอ่ะตะท่องกระโดดอ่ะอปัวตังกีออกตังกีอีร้องมายัดดอล่ะไอ้ลูกนี่
ဒီလိုစီကံမထားပဲမြေရောက်ရေကိုထုတ်ယူတာခံနေရတဲ့ရန်ကုန်မြို့ဟာတဲရွှန့်နဲ့ကြောက်စစ်တွင်းနဲ့ဖွဲ့စည်းထားတဲ့အလူဗျယ်ဒီပိုဇစ်အနေကြကြောက်တိတ်တိမှုတိတ်ပြီးမရှိသေးတဲ့ Valley Field Deposit အနေကြကြောက်ပင်လယ်တွင်းအနေကြတာမျိုးမဟုတ်တဲ့ AIRD ကြောက်ဆန်စုပါကြောက်တွေအပြင်အထက်ပိုင်းဘကုအုပ်စုတက်တန်းဝင်အနေကြကြောက်တွေနဲ့ဖွဲ့စည်းထားတာပါတချို့နေရာတွေမှာတော့ PT Clay လို့ခေါ်တဲ့သစ်ဆွေးမြေပါရွှန့်မြေမျိုးကိုတွေ့နိုင်ပါတယ
်ရန်ကုန်မြို့မှာရှိနေကျွန်တော်ပီတီကလေးရှိနေတယ်လည်းနည်းနည်းကြောက်တယ်။အာဇန်ဒီဘုန်းဆန်တော်တို့ဆိုကြောက်ဆရာမလို့ဝဲဒီဖေးလည်းတော့ကြောက်ဆရာမလို့ရန်ကုန်မြို့မှာအကွေတော်ကြီးရှိအောင်ပြောတတ်တာအဲ့ဒီကေအလီဖေးရဲ့ဧရာဝတီရဲ့ဧရာဝတီရဲ့လည်းကြောက်ဆရာမလို့ခုနကကျွန်တော်ပြောတဲ့ပီတီနဲ့ကလေးရှိနေတယ်လူဆင်းသူများတဲ့နေရာတောင်တောင်ကမန်ကြီးပွားရနေဒီပဲကျွန်တော်ကြီးမင်းနိုင်လို့ဟိုပါပဲတမိုင်းတမိုင်းရဲ့လေတန်းအောက်ပဲချမ်းပေါ့အခုလို့ဆိုအခုကျရင်တော့ဘယင်းအောင်လမ်းမကြီးရဲ့နောက်ဘက်ခြမ်းလေးပေါ့အဲဒီနေရာကြီးပြစ်ထားအောင်ပေါ့
ဆရာတော့ရန်ကုန်မြို့ကကြောက်လွာစံစုတွေကစိတ်ချရတယ်ပေါ့နော
်အဲဒီအာစိတ်ချဘန်ကောက်နဲ့ချင်းစိတ်ချရတယ်ဘန်ကောက်က origin က marine origin နဲ့ကျွန်တော်ရန်ကုန်က origin က marine origin ပေါ့ပဲဒီကန်ယူတာစီးရှိုးတွေနေရာတွေက continental နည်းနည်းလေးရှိတယ်အဲ့ဒါတွေကကျွန်တော်ရဲ့မိတ်ဆွေဒီဝါ geotechnical contractor လို့တော့သူတို့ basement ကြီး excavation လုပ်တော့ကျွန်တော်မြည်ကြည့်တော့မင်း PT clay တွေ့ဘူးတွေ့ကြလားတွေ့လား soft clay လား PT clay လား soft clay နဲ့ PT clay နဲ့မတူဘူး။အရှေ့က PT clay ကတချို့နေရာကျွန်တော်တွေ့တယ်။ဒါမျိုး soft clay တွေများတယ်။ရန်ကုန်အောက်အနီးမှာရက်တွေမှာ PT clay ရှိရမရှိဘူးမဟုတ်ဘူး။ဘယ်လိုနေရာတွေကျွန်တော်တို့အလုံးလုံးကြည့်နေတာရန်ကုန်မြေက bend ဖြစ်သွားတဲ့နေရာတွေအဲ့လိုနေရာတွေမှာရှိတယ
်။ရန်ကုန်မြေကွေ့ပေါ့န
ော်။အဲမြေကွေ့ရကွေ့လို့အဲ့နေရာတွေမှာရှိတယ်။အဲ့ဒါလေတကြောကြီးရှိတာမဟုတ်ဘူး deposition နဲ့ infusion ဖြစ်တဲ့ပြင်မော land deposition ဖြစ်လိုက် sea deposition ဖြစ်လိုက် marine deposition ဖြစ်လိုက်အဲ့လိုမျိုးဖြစ်တဲ့ပြင်မော ਨੇ ကြံခဲ့တဲ့အရာပေါ့အ
ဲ PT clay ကတိတ်မရှိဘူးပေါ့နည်းနည်းပဲရှိရပေါ့
PT clay ကနည်းနည်းရှိတယ် PT clay ကဘယ်လိုနေရာလဲဆိုကျွန်တော်တို့ဟိုဘုဒ္ဓဆောင်ဘက်မှာတွေ့ဦးတယ်အဲ့ဒီမှာဟိုအပင်နေပါလေကံယူတာဖြိုးပြစ်ဒီတိုက်ပိုင်းကြီးလဲပြီးတော့ဟိုနှုံးထဲမှာမြုပ်နေတယ်ကြာလာတော့အဲ့ဒီကောင်ကဒီတဲ့ကြီးကျနေပုံလိုက်ပေါ်လိုက်ပုံလိုက်ပေါ်လိုက်နဲ့ညရာကြီးကြာလာတော့အဲ့ဒီကောင်ကဆွေးမိသွားတယ်ပေါ့ဟုတ်တယ်မလားအဲ့ဒီကောင်ကကြီးနဲ့ဟိုနှုံးနဲ့ရောပြီးတော့ဒီကောင်က PT clay ခုနကကျွန်တော်ပြောတဲ့ marine clay နဲ့ PT clay မှာ PT clay ရနေတယ်ခုန sinking ဖြစ်တာကြီးက marine clay လိုနေရာမှာ sinking ဖြစ်တာမျိုး Singapore မှာ sinking ဖြစ်တယ်ဆိုတော့ marine clay じゃ Singapore Marina Bay area တကော marine clay ရှိတယ်ဒီ Changi Airport area တွေက marine clay အဲ့ဒါယူပါလို့ဖောင်ဒေးရှင်းကောင်းကောင်းလုပ်ပြီးပိုင်နေရတယ်ဒေးတွေပို့တယ်အဲဒီမရင်းကလေးမြားတွေတွေပို့ပြီးတော့တာပဲပြီးတော့ဒီကောင်းဝတ်တော့သူကကျွန်တော်ရပြောင်းအောက်လက်ပြီးတာပေါ့ဟိုမိုးရည်နဲ့ကြီးပြီးရင်ပြင်နေတဲ့ကိုပြန်ထွက်အောင်သူကလုပ်ပြီးထားတယ်လီယာပိုင်လီယာပေါ့ဒီ filtration ပြောင်းလုပ်ပြီးထားတယ်ကွန်ဖိုင်းမဟုတ်အန်ကွန်ဖိုင်းလုပ်ပြီးထားတယ်အဲ့တော့ဒီက active ဖြစ်စီဝင်နေတာပေါ့ရည်ချီအောင်တော့ဖောင်ဒေးရှင်းလည်းကောင်းတယ်ဆိုတော့ structure ပြီးတယ် sinking ကိုပြည့်တော်ကြီးကြားလာကြီးတာပြမပေနီယာအခင်းနေအဲ့တော်လို့ကြားလို့ကြားဘူးလားဘာမှမကြားဘူးအဲ့လိုမျိုးပေါ့လေ
ရန်ကုန်ကမြေရောက်တဲ့အကျွန်ကြဖို့လမ်းတိတ်မရှိဘူ
းနေပါလေဘန်ကောက်နဲ့ဆိုင်နေကျွန်တော်ပြောတယ်ဒါမှမဟုတ်ကို့အရင်ကဒီအင်ဂျင်ဆိုင်ရာဒီအခုပေါ်တဲ့ဆောင်းပါးကြီးရတဲ့လူတွေဒီချိုရန်ကုန်မြို့ကြီးဂျုံချမှာကြောက်ရတယ်ပါလေအဲ့လိုမျိုးကြရတော့အောင်မရှိပါဘူးကို့တလောကရန်ကုန်မြူရဲမှာကလိုင်းပေါ်ကြီးနဲ့မြေကျွန်းသွားတဲ့ရှင်ကိုဖြစ်တယ်ကအဲ့နေရာကြီးကပြန်ကြည့်လိုက်လို့ရှိရင်အင်္ဂလိပ်လက်ထက်ကချောက်ကလေးအစောဟင်ပေါ်နေချင်းရှိဘူးစင်ကာပူကျွဲမက်ဖောင်နေရှိမယ်ဟုတ်ယူကအင်္ဂလိပ်လက်ထက်ကချောက်ကလေးအစောဦးကြီးနောက်တစ်ခါအဲ့ဒီအော်ဒီမှာဂျီနိုမြောင်းကြီးရှိတယ်ဂျီနိုမြောင်းကဒီဘက်အစိုးရလက်ထက်ရောက်တော့ဟိုစီစိုးရလက်ထက်ရောက်တော့အဲ့ဒီမြောင်းကြီးကိုလွယ်လွယ်ပဲပို့ပြီးတော့တချို့ဆိုဒီကမြောင်းရှိမှမပြီးတော့အဲ့ရောက်ကရည်ရွယ်ဝင်ပြီးတော့တော့ကလိုင်ဖြစ်ပြီးအပေါ်မှာရှင်းထားတဲ့ကတရားတို့ကွန်ကရစ်တို့ဘာလို့ကကျွန်းကြပြီးကလိုင်ပေါင်းဖြစ်သွားတယ်အဲ့လိုမျိုးကြီးဖြစ်တာများတာပါနောက်တစ်ခါဒီတောင်းတောင်းမှာအထူးသဖြင့်ရည်တွင်တူတာတွေကိုနည်းနည်းလေးတော်တော်လေးထိန်းချုပ်အောင်အခုတော့၆မြို့နယ်ကိုတော့ရည်တွင်တူပစ်ပိတ်လိုက်ပြီးလို့ကြားတယ်ဗျာကျွန်တော်ရှိတော့ဒီအလုံးလို့ကြီးမြင့်နိုင်လို့ကျွန်တော်တို့ဘုတ်တောင်းတို့လာတာတို့အဲ့ဒီပဲဒီတော့ဘာလို့ဆိုအဲ့ဒီပဲဒီကရင်းငံဝင်နေဆိုတော့သိနေပြီ
ရှလဘူမိဗေရပညာရှင်ဥမြင့်သိန်းရဲ့ပြောကြားခြင်းလည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြပါဦး
မြေအောင်ရေထုတ်ယူသုံးဆွဲမှုကြောင့်နောင်ဖြစ်လာမဲ့ရန်ကုန်မြို့အလားအလာကိုသိပ္ပံနဲ့ဤပညာကဏ္ဍမှာနားဆင်ကြရတာဖြစ်ပါလေခင်ဗျာဗီဒီယိုရထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တရားသချင်းတောင်းခြင်းနဲ့ဆိုရင်တော့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ဒီကနေ့ညနေ6နာရီခွဲကနေ9နာရီအထိထုတ်လွှင့်မဲ့ VOA အစီအစဉ်တွေကိုတော့လိုင်းဒိုမီတာ19.25 MHz မှာဖမ်းယူနားဆင်နိုင်ပါတယ်ခင်ဗျာ။အခုတော့ကြံရှိနေသေးတဲ့အချိန်တော်တွင်မှာသတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ကပြောပြပေးမှာဖြစ်ပါတယ်။
Florida ပြည်နယ် Pensacola က American ရေတပ်အခြေစိုက်စခန်းမှာလူသေဆုံးခဲ့ရတဲ့တနက်ပစ်ခတ်မှုမှာ sorry လေတပ်က၄မူတူပါဝင်ပတ်သက်နေတာနဲ့ပတ်သက်ပြီး American အစိုးရစုံစမ်းစစ်ဆေးသူတွေအပြေရှားနေကြပါတယ်။ပစ်ခတ်မှုကတောက်ကြနေအစောပိုင်းမှာ Pensacola က American ရေတပ်ရဲ့လေတပ်စခန်းမှာဖြစ်ပွားခဲ့တာဖြစ်ပြီး၄ဦးသေဆုံးခဲ့ရတယ်လို့နောက်ထပ်၈ဦးလည်းဒဏ်ရာရရှိခဲ့ပါတယ်။တနက်နဲ့ပစ်ခတ်သူက sorry လေမူတူဖြစ်ပြီးသူဟာအခြေစိုက်စခန်းမှာပြုတ်လုနေတဲ့လေ့ကျင့်သင်တန်းကိုတက်ရောက်နေတဲ့နိုင်ငံခြားသားသင်တန်းသားယာကျော်တွေက၁ဦးဖြစ်ပါတယ်။သမ္မတဒေါ်နယ်ထရမ့်ကိုတရားဆွဲဆိုရေးအောက်လွှတ်တော်မှာဆက်ပြီးလှုပ်ဆောင်နေတာတွေကိုသမ္မတအင်ဘူရောကပူပေါင်းဆောင်ရွက်မှာမဟုတ်ပါဘူး။သမ္မတကိုတရားဆွဲဆိုရေးစုံစမ်းစစ်ဆေးမှုကလုံးဝအချင်းမြင့်ကင်းမဲ့ပြီးလောက်ရမဲ့လုပ်ငန်းစဉ်နဲ့အခြေခံမျှတမှုများဆိုင်ရာသတ်မှတ်ချက်တွေကိုချိုးဖောက်နေပါတယ်လို့သမ္မတရဲ့ရှင့်နေဖြစ်သူကအောက်လွှတ်တော်တရားရေးကော်မတီဥက္ကဋ္ဌစီပေးပို့တဲ့စာမှာဖော်ပြထားပါတယ်။ကတူပါလောင်ဒုက္ခတဲ့စခန်းကငင်းချိုင်းနဲ့လူခွင့်ရဆိုင်ရာအာရဂန်ရိုဟင်ဂျာအဖွဲ့စီလို့နာမည်ပေးထားတဲ့ARSPH အဖွဲ့ဌာနချုပ်ကိုချိတ်ပိတ်ထားဖို့အတွက်ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကအမိန့်ထုတ်ခဲ့တယ်လို့အဖွဲ့ပြောခွင့်ရကပြောကြောင်း AFP သတင်းမှာဖော်ပြထားပါတယ်။ရွန်ဂျာဒုက္ခသည်တွေလက်ခံထားတာနှစ်နှစ်ကျော်ကြာလာချိန်မှာဘင်္ဂလားဒေ့ရှ်အစိုးရကအခုလိုအမိန့်ထုတ်ပြန်လိုက်တာဖြစ်ပြီးဒီအဖွဲ့ရဲ့လှုပ်ရှားမှုအလုံးကိုနောက်အမိန့်တစုံတရာမထုတ်ပြန်မချင်ရပ်ဆိုင်းထားဖို့ပါပြောကြားထားတာဖြစ်ပါတယ်။American နဲ့ Town Korea ချာဒီသတင်းပတ်တွင်၄ချိန်မြောက်ဆွေးနွေးပွဲပြီးသွားတဲ့အချိန်ထိကာကွယ်ရေးကုန်ကျစရိတ်မျှဝေကြခံရေးဆိုင်ရာနဲ့ပတ်သက်ပြီးသဘောတူညီချက်ဘာမှမရသေးပါဘူး။ Town Korea ဆက်ဆက်ညှိနှိုင်းမှုကြောင့် American တာဝန်ရှိသူတွေနဲ့ Washington DC မှာတွေ့ဆုံပြီးဆွေးနွေးခဲ့တာဖြစ်ပါတယ်
။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုဒေါခင်မျိုးသက်ပြောပြသွားတာပါ။ဒီမိနစ်အတွက်အစီအစဉ်ထုတ်လုပ်ရေးမှုကကိုရဲမင်းထွန်းဖြစ်ပါတယ်။အသံပိုင်းဆိုင်ရာ Engineer ကတော့ Keith Home ဖြစ်ပါတယ်။ဒီကနေ့မနက်အတွက် view ရဲ့အစီအစဉ်တွေကိုလိုင်းနိုမီတာ30/40/48နဲ့လိုင်းလံမီတာ190အပြင် view ရဲ့ Facebook စာမျက်နှာကပါတင်ဆက်ပေးကြတာဖြစ်ပါတယ်။သောရရှိမြန်တဲ့တကွာမြန်မာပြည်သူပြည်သားအားလုံးပျော်ရွှင်ပြီးအဆင်ပြေတဲ့နေ့တစ်နေ့ဖြစ်ကြပါစေ။ view ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညံဝင်းအောင်ပါ။
This program has come to you from the Voice of America, Washington.